This program has come to you from the Voice of America.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်တာရှင်များရှင် VOA American တန်ရေ2022ခုနှစ်ဧပြီလ4ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတန်းရောက်တဲ့တွေကိုကိုရန်နိုင်တဲ့အတူတင်ပြပေးပါမယ်ရှင်။မြန်မာနိုင်ငံတော်ဝန်ဆရာနာသိန်းဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေရမှာဒီကနေ့လဲရန်ကုန်မြို့နယ်တချို့မှာဆန္ဒပြပွဲတွေရှိပါတယ်။ရန်ကုန်မြို့စူးလီတဝိုင်းမှာစစ်ကောင်စီစန့်ကျင်ဆန္ဒပြတဲ့လူငယ်တချို့အီစတာပွဲတော်နေ့အထိမ်းအမှတ်ကျဲဥပေါ်မှာစာတန်းတွေရုပ်ပုံတွေရေးဆွဲပြီးတော့လူတွေကိုလိုက်ပြီးတော့ဝေပေးခဲ့ပါတယ
်။အီစတာဆိုတာကပြောင်းလဲတဲ့တန်စတင်ခြင်းနဲ့ဘဝအတိတ်ကိုရည်ညွှန်းတယ်လို့ဆိုပါတယ်။ဒီနေ့မှာကျွန်တော်ရေးဆွဲတဲ့ဒီအီစတာအကလေးတွေကမြန်မာနိုင်ငံရဲ့လူတော်လိုင်းကိုပူဇော်ပြုပါတယ်။အာဏာရှင်ကိုလက်မခံကြောင်းမရရတဲ့နေနဲ့ကျွန်တော်တို့စန့်ကျင်ဆန္ဒပြနေတာဖြစ်ပါတယ်။
အီစတာကျဲဥသပိန်မှာကိုရိုင်းပါဝင်ရေးဆွဲဆန္ဒဖော်ထုတ်ခဲ့တဲ့ရန်ကုန်ကပကြီးတင်တန်းဆရာမတူကစီဝေကိုပြောတာပါရန်ကုန်တောင်မွေးကြောင်မြောင်းဘက်မှာလည်းဆန္ဒပြလူငယ်တချို့ကိုရဲတပ်ဖွဲ့ဝင်တွေဘက်ကအကြမ်းဖက်ရိုက်နှက်ဖမ်းဆီးမှုတွေရှိခဲ့ပါတယ်ဖေဗရူတရနေ့နောက်ပိုင်းစစ်အုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြပွဲတွေကိုစစ်တပ်ကဇက်တိုက်အင်အားသုံးနှိမ်နင်းနေတာကြောင့်စနေနေ့နောက်ပိုင်းအထိတည်ဆုံသူအနည်းဆုံး989ယောက်ရှိပြီးဆန္ဒပြပွဲတွေအတွင်းမှာဖမ်းဆီးခံရသူ2650ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကပြောပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ CNN မြို့တန်သတင်းဌာနကနိုင်ငံတကာရေးရာအကြီးအကဲသတင်းတောက် Clarissa Ward ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသတင်းပြန်ကြားရေးအဖွဲ့ခေါင်းဆောင်လည်းဖြစ်ပြန်ကြားရေးဒုတိယဝန်ကြီးလည်းဖြစ်တဲ့ပုံမှုချုပ်စောမင်းထွန်းကိုတွေ့ဆုံမင်းမြင်နေတဲ့ဓာတ်ပုံတွေလူမှုကွန်ရက်ပေါ်တက်လာခဲ့ပါတယ်။စစ်ကောင်စီဘက်ကရော CNN သတင်းတောက်ဘက်ကပါအခုလိုတွေ့ဆုံမင်းမြန်မှုနဲ့ပတ်သက်လို့တော့အခုအချိန်ထိသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒီကနေ့ပြည်နယ်နဲ့တိုင်းအသီးသီးမှလည်းဆေးရနာသိန်းဆန္ဒပြပွဲတွေဆက်ပြီးတော့ပြည်လုံးနေတယ်လို့အာယုံဦးတပိတ်လမ်းလျှောက်တပိတ်လူမဲတပိတ်ဆိုက်ကဲတပိတ်စတဲ့လူလူပါဝင်တဲ့လှုပ်ရှားမှုတွေကိုပြုလုပ်ခဲ့ပါတယ်။ရိုက်ကော်မြို့မိုင်းလုံးရပ်ကွက်မှာငင်းငင်းစွာဆန္ဒပြပြည်သူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ပြီးတော့ဖြိုခွင်းခဲ့ပါတယ်။တန်ရာရသူတချို့နဲ့ဖမ်းဆီးခံရသူတွေလည်းရှိပါတယ်။အလားတူပြင်းမနာမြို့မှာပြစ်ခတ်နေနေတဲ့အတွက်အပြင်းထန်ဒဏ်ရာရသူတွေရှိပြီးတော့လူတအူးသေဆုံးခဲ့ပါတယ်။ဗမော်မြို့မှာလည်းစစ်တပ်ကပြစ်ခတ်တဲ့အတွက်ကင်းသမားတအူးသေဆုံးခဲ့ပါတယ်။မန္တလေးမြို့မှာဆန္ဒပြပွဲကြီးအရှိန်လျော့မသွားဘဲနဲ့ဆက်လက်ပြီးတော့ကျန်းမာရေးပညာရေးအရက်ဖက်အဖွဲ့အစည်းတွေပါဝင်တဲ့ပူးပေါင်းတပိတ်တွေနဲ့ပြည်သူအင်အားအများပြားနဲ့ဆန္ဒပြခဲ့ပါတယ်။ကချင်ပြည်နယ်မွန်းကြီးမြို့နယ်မော်ဟန်ကြီးရွာမှာဆေးရနာရှင်အလူမရှိဆိုတဲ့စာသားတွေရေးထိုးထားတဲ့သကောချက်တွေနဲ့တောင်သူလုပ်ငန်းခွင်မှာဆန္ဒပြခဲ့ပါတယ်။ချမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့နယ်မှာလည်းတောင်သူလယ်သမားတွေကကောက်ဆိုင်တပိတ်လုပ်ပြီးတော့ဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ပါတယ်။ကရင်ပြည်နယ်ကြိုင်စိတ်ကြီးဝင်းရီးဘက်မှာလည်းဆန္ဒပြခဲ့ပါတယ်။သိမ်းမြို့ဒဝဲမြို့တို့မှာလည်းလူထုတပိတ်စစ်ကြောင်းတွေနဲ့ချီတဲ့ဆန္ဒပြကြပါတယ်။မုံရွာမှာတော့လူပေါင်းများစွာပါဝင်တဲ့ဆရာနာရှင်ဆန့်ကျင်ရေးတပိတ်မှောက်ဆန္ဒပြခဲ့ပါတယ်။တရက်ချောင်းမြို့နယ်မှာလည်းအာနာရှင်ဆန့်ကျင်ရေးအာယုံဦးတပိတ်ကိုဆင်နွှဲခဲ့ပါတယ်ရှင်။ပြင်းထန်တူတော်ရင်နဲ့တဘာဝတံငွေတူဖော်ရေးကုမ္ပဏီကမြန်မာနိုင်ငံရတနာတံငွေတူဖော်ရေးကထုတ်လုပ်ရေးလုပ်ငန်းတွေဘေးကင်းကင်းနဲ့ထုတ်နိုင်ပြီးရက်ဆိုင်မှာမဟုတ်ဘူးလို့ပြောဆိုပါတယ်။ဒီလိုဆက်ပြီးတော့ထုတ်လုပ်တာဟာတစ်စိတ်တစ်ပိုင်းအဖြစ်ဝန်ထမ်းတွေကိုအကာအကွယ်ပေးတာဖြစ်ပြီးဆက်မလုပ်ဘူးဆိုရင်စေုပ်ချုပ်ရေးကောင်စီဘက်ကလက်တုံ့ပြန်မှုတွေရှိလာနိုင်တယ်လို့ပြောဆိုပါတယ်။တူတာကုမ္ပဏီရဲ့အခွန်ပေးငွေတွေဟာစစ်တပ်အုပ်ချုပ်ရေးကိုထောက်ပံ့နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ထုတ်လုပ်ရေးလုပ်ငန်းတွေကိုပြန်ပြီးတော့တုံးသက်ဖို့ CRPH အစိုးရအဖွဲ့ဘက်ကဖိအားပေးမှုတွေရှိပါတယ်။ဒါပေမဲ့ကုမ္ပဏီအနေနဲ့လုပ်ငန်းဆောင်တာတွေဆက်ပြီးလက်ပတ်ဖို့အကြောင်းတွေအများကြီးရှိတဲ့အကြောင်းတင်းနေခုနေနေကပြင်သစ်သတင်းစာဒူမွန်ရှိကိုတူတာကုမ္ပဏီအလုပ်မှုဆောင်အကြီးအကဲ Patrick Piani ကပြောဆိုပါတယ်။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကိုဆန့်ကျင်ပြီးတော့လုပ်ငန်းတွေရပ်တန့်မယ်ဆိုရင်ဝန်ထမ်းတွေကိုအာဓမ္မခိုင်းစီတာမျိုးတွေဖြစ်လာနိုင်တယ်လို့ PN ကပြောပါတယ်။ဒါအပြင်စွန့်ရင်အဓိကဖြည့်ဆည်းပေးနေတဲ့အရင်းမြစ်ကိုဖျက်တောက်တာမျိုးမလုပ်ချင်ဘူးလို့လည်းသူကပြောပါတယ်။မြန်မာနိုင်ငံအနောက်တောင်ပိုင်းမုဒ္ဒမပင်လယ်ကွေ့ကကမ်းလွန်ရတနာဓာတ်ငွေထုတ်လုပ်ရေးလုပ်ငန်းကတဘာဝဓာတ်ငွေတွေကိုထိုင်းနိုင်ငံကိုအဓိကပို့ပေးတာဖြစ်ပြီးမြန်မာနိုင်ငံအတွင်းပြည်ရင်းစည်းကွက်တချို့ကိုလည်းဖြန့်ဝေပေးပါတယ်။ တက်ကြွလှုပ်ရှားသူတချို့တောင်းဆိုသလိုပေးရမယ့်အခွန်ကိုယာယီထိန်းထားတဲ့စနစ်နဲ့ escrow ပုံစံစုထားဖို့ဆိုတာလေဒေသခံမန်နေဂျာတွေအတွေ့ဥပဒေနဲ့မညီဘူးလို့ပီယာနေကတုံ့ပြန်ပါတယ်။လာစဉ်စေယုချုံကြီးကောင်စီကိုပေးနေတဲ့ဒေါ်လာ၄သန်းကိုတော့ဗန်စနစ်တွေအလုံးမလုံးတဲ့အတွက်လောလောဆယ်ပေးနိုင်ခြင်းမရှိဘူးလို့လည်းတူတက်ကုမ္ပဏီကပြောပါတယ်ရှင်။စေယုချိုရီကောင်စီကအာဏာသိမ်းလိုက်တဲ့အချိန်ကစလို့63ရက်မြောက်ဒီကနေ့မှလည်းမြန်မာနိုင်ငံတဝန်ဆီယနာရှင်စန့်ကျင်ရေးလူလူသပိတ်လှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့မြို့နယ်အသီးသီးမှာဆန္ဒဖော်ထုတ်ခဲ့ပါတယ်။ဒီကနေ့ဧပြီလ၄ရက်နေ့တနင်္ဂနွေနေ့မှာတော့ခရီးယန်ဘာသာဝင်တွေအလေးမြတ်ထားရာ Easter Sunday Easter ပွဲတော်နေ့အထိမ်းအမှတ်ကျင်းပခြင်းမြန်မာပြည်ရဲ့ဒီမိုကရေစီပြန်လည်ရှင်သန်ချမြောက်စေရေးအတွက် Easter Egg Hunt အနေနဲ့ကျပ်ဥတွေကိုစေအောင်ဆုံးချဲ့ပြီးဆရာနာရှင်စန့်ကျင်ရေးစာသားတွေစောင်ပုဒ်တွေရေးဆွဲကြတဲ့ကျပ်ဥတပိတ်ကိုနိုင်ငံအနှံ့အပြားပြည်သူပြူပေါင်းပါဝင်လှုပ်ရှားခဲ့ကြပါတယ်။စေအောင်ဆုံးနဲ့ရွေးချယ်ထားတဲ့ကျပ်ဥတွေပေါ်မှာ Happy Easter, Merry Christmas, We Meet R2P, မြန်မာနိုင်ငံမျိုးပေါ်လက်သုံးချောင်းတင်ဒေတာစတဲ့ပုံစံမျိုးစုံပါတဲ့ကျပ်ဥတွေနဲ့ကျပ်ဥတပိတ်ဆင်နွှဲခဲ့ပြီးဆန္ဒပြသူတွေကရုပ်ပုံနဲ့ဆန္ဒတွေရေးသားထားတဲ့ကျပ်ဥတွေကိုကင်ပြီးတော့လည်းလမ်းလျှောက်ဆန္ဒပြခဲ့ပါတယ်။ဒီကနေ့မှာနိုင်ငံတော်ဆန္ဒပြပွဲရှိနေသေးတယ်လို့ညပိုင်းမှာဆန္ဒပြပွဲတွေအတွင်သိဆုံးကြရသူတွေအတွက်အောက်မေဂုံပြူဖျောင်းနိုင်ထွန်းစီတောင်းပွဲတွေကိုလည်းပြုလုပ်ခဲ့ကြပါတယ်ရှင်။
တဲ့ညာဘက်မြန်မာဘာသာအခြေအနေကိုညပိုင်း9နာရီကနေ10နာရီအထိ5ဒိုမီတာ19ကီလိုဟတ်တင်5တုံည5ဒိုမီတာ25ကီလိုဟတ်7.8တုံည5ဒိုမီတာ32ကီလိုဟတ်9335နဲ့စနေတနင်္ဂနွေမှာ5နာမီတာ190ကီလိုဟတ်7505တို့ကနေထုတ်လွှင့်နေပါတယ်ရှင
်ပြည်ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ထင်ရှားပြီးတော့မှာဖြစ်ပါတယ်။ဗာတီကန်မှာဒီနေ့ကျင်းပတဲ့ယေရှုခရစ်တော်ရှင်ပြန်ထမြောက်တဲ့နေ့အီစတာပွဲတော်အတွင်းပိုဟမ်မင်းကြီးဖရန်စစ်ကမြန်မာနိုင်ငံမှာဒီမိုကရေစီရေးကိုငြိမ်းချမ်းစွာနဲ့တောက်ဆိုဆန္ဒပြနေကြတဲ့လူငယ်တွေကိုချီးကျူးပြောဆိုလိုက်ပါတယ်
။ Sono vicino ai giovani di tutto il mondo e in quest'ora specialmente a quelli del Myanmar.che si impegnano per la democrazia facendo
sì ma ninga lu nge ri ha democracy ko thauk khan ne lou sha mu ri ko sat la lou saung de ja bi tru ye sanna tamaw da ri ko ngin nyan soa ne phaw pya ni ja de lo po yan min ji ka pyo cha lai da ba ka ba twan ga pri pakha ri phit ni ye nya yi ne patat bi pyo cha ka de twe po yan min ji ka ait lo pyo cha lai da phit ba de pi ka de february ti ye ni ga sit tat ana tain ni ga sa bi ninga twan ga sanna pya mu ri ko sit tat ne ye tat phwa ga ajan phat phyu khwa da chaung aku so yin ti song tu ha 950 jaw daw yi phit ba de ဒီကြေမတ်လ18ရက်နေ့တုန်းကလည်းမြန်မာနိုင်ငံကသွေးကြောင်းစည်းမှုတွေကိုရပ်တန့်စေဖို့အတွက်မြန်မာနိုင်ငံမှာအကြမ်းဖက်နေတာတွေကိုရပ်တန့်ဖို့သူ့အနေနဲ့တောင်းဆိုတယ်လို့ဟိုယဟမင်းကြီးကပြောကြားခဲ့ပါသေးတယ်။ဟိုယဟမင်းကြီးဖရန်စစ်ကမြန်မာနိုင်ငံကိုပြီးခဲ့တဲ့2018ခုနှစ်တုန်းမှလကလာရောက်ခဲ့ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အဲ့ချိန်ကနိုင်ငံတော်သမ္မတဖြစ်တော်ဝင်ယူခဲ့တဲ့သမ္မတဦးထင်ကျော်တမရကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါဝင်ဘာသာပေါင်းစုံကခေါင်းဆောင်တွေခရီးရန်ဘာသာဝင်တွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။အိုယမင်းကြီးဖရန်စစ်ကဒီနေ့ Easter ပွဲတော်အခမ်းအနားအတွက်မှာစွာတော်ကာယောကကြားရောက်နေခြင်းအတွင်းလက်နက်အတွက်အသုံးပြုနေတာတွေကိုလည်းပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ခင်ဗျာ။ကဘာတော်မှာရှိတဲ့ခရစ်ယာန်ဘာသာဝင်တန်ပေါင်းများစွာဟာဒီနေ့မှာကြားရောက်တဲ့ Easter Sunday လို့ခေါ်တဲ့ယေရှုခရစ်တော်ရှင်ပြန်ထမြောက်တဲ့နေ့ကိုအခုနှစ်မှာလည်း virus ကူးစက်မှုတွေကြောင့်ပုံမှန်မဟုတ်တဲ့အခြေအနေအောက်မှာကျင်းပခဲ့ကြရပါတယ်။ဒါပေမဲ့တချို့နိုင်ငံတွေမှာတော့ပြီးခဲ့တဲ့နှစ်ကလောက်ခံစားမှုတွေမများခဲ့ပါဘူး။လူသားများကျော်လောက် COVID-19 ကာကွယ်ဆေးအ ਨੇ ဆုံးတလုံးထိုးပြီးထားတဲ့အမေရိကန်ပြည်ထောင်စုမှာတော့တချို့ပြည်နယ်တွေမှာရှိတဲ့ဖျားကြောင်းတွေဟာ Easter ပွဲတော်ဝတ်ပြုဆုတောင်းပွဲလို့ဖို့ဖွင့်လှစ်ခဲ့ပါတယ်။ Australia နိုင်ငံမှာတော့ပြည်တွင်းမှာအချင်းချင်း virus ကူးစက်မှုတွေနောက်ထပ်အသင့်မရှိတာကြောင့်အဲဒီမှာရှိတဲ့ခရစ်ယာန်ဘာသာဝင်တွေဟာလည်း Easter ပွဲတော်ကိုကန့်သတ်မှုတွေမရှိသလောက်နဲ့ကိုဆင်နွှဲခဲ့ကြပါတယ်။ဒါပေမဲ့ Italy နိုင်ငံမှာတော့တနိုင်ငံလုံးဟာ virus ကူးစက်မှုအန္တရာယ်အလွန်များတဲ့ဇုံတွေမှာကြားရောက်နေတယ်လို့သတ်မှတ်ခံထားရတာကြောင့်ပင်ကျက်တဲ့ကန့်သတ်မှုတွေအောက်မှာပဲအီစတာပွဲတော်ကိုလုပ်ခဲ့ကြပါတယ်။ဟိုယမင်းကြီးဖရန်စစ်ကတော့ဗာတီကန်မှာရှိတဲ့စိန့်ပီတာယင်မြင်ကနေကျင်းပပြုလုပ်နေကြဆင်လာအတိုင်းဒီနေ့ဝတ်ပြုဆုတောင်းခဲ့ပြီးတော့ကန့်သတ်မှုတွေကြောင့်လူအ ਨੇ ချင်းပဲတက်ရောက်နိုင်ခဲ့ပါတယ်။ပုံမှန်ဆိုရင်တော့အဲ့ဒီစိန့်ပီတာယင်မြင်မှာကမ္ဘာတော်ကခရစ်ယာန်ဘာသာဝင်တသိန်းလောက်တက်ရောက်နေရှိတာဖြစ်ပါတယ်ခင်ဗျာ။ အင်ဒိုနီးရှားနိုင်ငံအစီပိုင်းမှာမိုးအကြီးကျယ်ရွာသွန်းလာကြောင်းမြေပြိုကျတာတွေနဲ့ရေကြီးတာတွေဖြစ်ပြီးတော့လူ23ယောက်ထပ်မံတည်ဆုံးပြီးထောင်ပေါင်းများစွာအိုးအိမ်တွေကိုဆုံးခွာထွက်ပြေးခဲ့ကြပါတယ်။ Florence Jumbo ကလန်ဒန်လီကျေးရွာမှာမင်းမြသကောင်ကျော်ကအနီးအနားမှာရှိတဲ့တောင်တွေပေါ်ကနေမြေပြိုကျတာကြောင်းအင်ဂျင်50လောက်မြေပြိုတဲ့အထက်မှာပါသွားခဲ့ပါတယ်။ဒေသကြီးလူသားတွေကတော့အဲ့ဒီမြေပြိုကျတာကနေတည်ဆုံးနေတဲ့ရုံအလောင်း20ကိုရှာဖွေတွေ့ရှိခဲ့ပြီးတော့5ယောက်ကတော့ဒဏ်ရာရခဲ့ပါတယ်။ဒါအပြင်ရုတ်တရက်ရေကြီးမှုကြောင့်ရေထဲမှာမျောပါပြီးတိဆုံသွားတဲ့ရွာသား3ယောက်ရဲ့ရုပ်လောင်းကိုလည်းထပ်မံတွေ့ရှိခဲ့တယ်လို့ဆိုပါတယ်။မြေရရှံပြီးရေကြီးတာတွေကြောင့်နောက်ထပ်ကျေးရွာတစ်ခုမှလည်း4ယောက်ဒဏ်ရာရပြီးတော့2ယောက်ပျောက်ဆုံးနေတယ်ဖြစ်ပါတယ်။ဒါအပြင်လူပေါင်းများစွာဟာရေကြီးမှုကြောင့်နစ်မြုပ်သွားတဲ့နေအိမ်တွေကနေဘေးလွတ်ရာကိုထွက်ပြေးနေကြရပြီးတော့တချို့အိမ်တွေလည်းရေထဲမှာမျောပါသွားခဲ့ပါတယ်။ကယ်ဆယ်ရေးဖွဲ့ဝင်ရာပေါင်းများစွာကအခုကြီးတွေပြေးနေကြပေမဲ့လည်းရေကြီးမှုကြောင့်မျက်စိမီးတွေလမ်းပြတ်တောက်တာတွေနဲ့ဝေးလံခေါင်းတီလွန်းတာတွေကြောင့်ကျေးဇူးရှိအကူအညီတွေဟာတားဆီးအခက်အခဲတွေနဲ့နှောင့်နှေးကြံ့ကြာနေပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံရဲ့ပြည်မကျွန်းကြီးဖြစ်တဲ့ဂျာဗာကျွန်းကမ်းလွန်မှာကုန်တင်သင်းမောနဲ့၅ဘန်းဆက်လီတစ်စင်းတိုက်မိခဲ့ကြပြီးတဲ့နောက်လူ18ယောက်ပျောက်ဆုံးနေတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကဒီနေ့ပြောလိုက်ပါတယ်။လူ32ယောက်ကိုတင်ဆောင်လာတဲ့တပ်သားနဲ့လုထားတဲ့၅ဘန်းဆက်လီဟာအင်ဒိုနီးရှားနိုင်ငံပိုင် MB Haku Pioneer ကုန်တင်သင်းမောနဲ့ဇနီးနေ့နောက်ပိုင်းကဝန်တိုက်မိခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ရှားဖွေကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ကယ်ဆယ်ရေးဖွဲ့တွေကလူ15ယောက်ကိုခဲတင်နိုင်ခဲ့ပြီးတော့အဲ့လူတွေအားလုံးဒဏ်ရာအနှင်းငယ်ရခဲ့ကြတဲ့အတွက်သူတို့ကိုဆေးဝါးကူတာဖို့အတွက်အဲ့နီးနားကဆေးရုံကိုပို့ဆောင်လိုက်ပါတယ်။ပျောက်ဆုံးနေတဲ့၅ဖန်သမား18ယောက်ကိုတော့ကယ်ဆယ်ရေးဖွဲ့တွေကဆက်ပြီးတော့ရှာဖွေနေသေးဖြစ်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ် -19 ရောဂါနောက်ထပ်ကူးစက်သူ 93,249 ယောက်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့မှပြောလိုက်ပါတယ်။ဒါဟာအိန္ဒိယနိုင်ငံမှာအခုနှစ်အတွင်းနေ့စဉ်ကူးစက်မှုနှုန်းအများဆုံးစတင်တင်ခဲ့တာဖြစ်ပါတယ်။ဂျွန်ဆော့ကင်တက်ကတို့ရဲ့စီးရင်တွေအရတော့အမေရိကန်နိုင်ငံကကူးစက်သူ 30.6 သန်းနဲ့အများဆုံးဖြစ်ပြီးဗြိတိန်နိုင်ငံက 12.9 သန်းနဲ့ဒုတိယအိန္ဒိယနိုင်ငံကကူးစက်သူ 12.4 သန်းနဲ့တတိယအများဆုံးဖြစ်ပါတယ်။ကွာတော်မှာဗိုင်းရပ်စ်ကာကွယ်ဆေးထိုးတာတွေဆက်ပြီးလုပ်နေပြီမဲ့လည်းကူးစက်မှုတွေဆက်ပြီးတိုးလာနေတာကြောင့်ကွာတော်ကလူသန်းပေါင်းများစွာဟာဤဆက်ပွဲတော်ကာလအတွင်းမှာအိန္ဒိယကနေအပြင်မထွက်ဖို့ထိန်းချုပ်ကန့်သတ်မှုအသစ်တွေနဲ့ထပ်ပြီးတော့ကြုံနေရပြီးအီတလီနိုင်ငံမှာတော့နိုင်ငံတော်မှာလူတွေကို3ရက်အပြင်မထွက်ဖို့အမိန့်ထုတ်လိုက်ပါတယ်ဒါပြင်မြန်မာနိုင်ငံမှာဆိုရင်လည်းကူးစက်မှုအလွန်လျံမြန်တဲ့ဗိုင်းရပ်စ်မျိုးကွဲတဲ့ကြောင့်ဒီနေ့ကစပြီးတော့လူတွေကိုအပြစ်မထွက်ကြဖို့အမိန့်ထုတ်လိုက်သလိုဒေါ်ဂျီယန်နဲ့တခြားနိုင်ငံတွေမှာလည်းမကြသေးခင်ကပဲကန့်သတ်မှုတွေကိုချမှတ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့တောက်ကြနေကကာကွယ်ဆေးအပြစ်အဝထိုးပြီးတဲ့သူတန်းတရာရှိသွားပြီဖြစ်ပြီးတော့လူပေါင်းတန်းတရာကိုကာကွယ်ဆေးအပြစ်အဝထိုးပေးနိုင်တဲ့ပထမဆုံးနိုင်ငံဖြစ်တယ်လို့လည်းကြေညာလိုက်ပါတယ်။ဒါပေမဲ့ဥရောပမှာတော့ကာကွယ်ဆေးတစ်လုံးပဲထိုးရတဲ့သူဟာဆယ်ရာခိုင်နှုန်းပဲရှိပြီးတော့နှလုံးစလုံးထိုးပြီးတဲ့သူကတော့လေးရကိုင်းတို့ပဲရှိသေးတယ်လို့ဘဝကျမ်းမာရေးဖွဲ့ချုပ်ကပြောပါတယ်ခင်ဗျာဒီဝေကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည10နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
စစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုအားကောင်းနေတဲ့စကိုင်းတိုင်းဒေသကြီးကလေးမြို့မှာဆန္ဒပြသူတွေနဲ့တပိတ်ဖြူခွင်းနဲ့လုံခြုံရေးတပ်ဖွဲ့တွေကြားနှစ်ဖက်ဖမ်းဆီးထားတဲ့တုတ်ပန်းလဲလှယ်ခဲ့ကြပါတယ်ဆန္ဒပြသူတွေနဲ့လက်နက်ကန်တပ်ဖွဲ့တွေကြားအပြန်အလှန်ဖမ်းဆီးထိန်းသိမ်းမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်နှစ်ဖက်တုတ်ပန်းလဲလှယ်ရေးညှိနှိုင်းဆောင်ရွက်ခဲ့ကြတဲ့အခြေအနေကိုတော့ကျွန်တော်နိုင်ကောအိမ်ကတင်ပြပေးသွားပါမယ်ကလေးမျိုးမှာစိတ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတပိတ်မောက်မှုအတွင်တပိတ်အဖွဲ့နဲ့လုံခြုံရေးတပ်ဖွဲ့တွေကြားအပြန်အလှန်ဖမ်းဆီးမှုတွေရှိခဲ့တယ်လို့ဒီလိုနှစ်ဖက်ဖမ်းဆီးမှုတွေပြန်လှုပ်ပေးရေးအတွက်နှစ်ဖက်ညှိနှိုင်းမှုတွေပြုလုပ်ခဲ့တယ်လို့တပိတ်မှာပါဝင်သူကလေးမျိုးခံသူကပြောပါရယ
်ဆက်မိကြတဲ့တပ်ဖွဲ့ဝန်တွေရောက်ပေါ့နော်ပုံမှန်တွေကိုပြန်လဲလှုပ်ပေးဖို့အတွက်ဒီဘက်ကလည်းစတင်ကန်လန်းလာတယ်ဒီဘက်ကအညှိနှိုင်းဖြစ်သွားပုံကတော့ကျွန်တော်တို့ဟိုတပိတ်တော်လိုင်းမှာပါဝင်ခဲ့ကြတဲ့သူတွေသူတို့ဖမ်းဆီးထားတဲ့သူတွေအားလုံးချင်းချက်မရှိလှုပ်ပေးရေးဆိုတဲ့အချက်နဲ့ပြန်လဲတွေ့ရတဲ့အခါမှာဟိုလက်ခံတယ်လို့ပြောပါတယ
်အပြန်အလှန်တုတ်ပန်းလဲလဲရေးစီစဉ်ရမနေ့ညပိုင်းမှာနှစ်ဖက်ဖမ်းဆီးထားတဲ့သူတွေကိုပြန်လှုပ်ပေးခဲ့တယ်လို့ကျောင်းသားတပိတ်ကောင်းဆောင်သူကပြောပါတယ
်မနေ့ကတော့ကျွန်တော်တို့သူတို့ဘက်ကနေပေးတာတော့6ရောက်ပေါ့နော်အာသူတို့6ရောက်ပေးတဲ့ထဲမှာသူတို့ပြောကြားချက်အရအမှုမဖွင့်သေးတဲ့ဟာတွေတို့မှမသတ်သေးတဲ့ဟာတွေအရင်လုတ်ပေးတာတဲ့ပြီးတော့အမှုဖွင့်ပြီးသားတို့မှတတ်သိတာလို့ကျွန်တော်ရုံချင်းရက်ဒီမှာအမှု
shop po song phit aw dan ji le ne phit phit bo no ta kha de lut lut ya me a chi ni so ne ta kha de lut pe ni so ya tu lo ba ka ni lo pyo de da tu lo ye so cha cha ya bo no jano ba ka ni phan tha de u sa cha do khon ni ya company ya lut pe de ye ka ni ya ji thain ye de ma dan lan su bi do ni jano lo di ye kwat ya ni lo chong ya ri ya ka de lu de song ya a long bon khon ni ya
လုံးကျုံရေးဖွဲ့ဘက်ကပြန်လှုပ်ပေးတဲ့သူတွေဟာဆန္ဒပြသူတွေမဟုတ်ပဲဖန်စီသားတဲ့တာမန်ရတားတွေလို့သူကပြောပါတယ်။ပြီးကြတ်ပတ်တုန်းကကလေးမျိုးဆန္ဒပြဖွဲ့ကနေရဲတပ်ဖွဲ့ဝင်၄ယောက်နဲ့တလန်လူဆွဆွဲခံရသူ၃ယောက်ကိုဖန်စီထားတယ်လို့လုံးကျုံရေးတပ်ဖွဲ့ဘက်ကလည်းဆန္ဒပြသူ၂၅ယောက်ကျော်ဖန်စီထားခဲ့ပေမဲ့ပြန်လှုပ်လာတာတော့မရှိသေးပါဘူး။ဒီကနေ့မှလည်းကလေးမျိုးတွင်ဆိုင်တပိတ်ပြုတ်လုနေပြီးလုံးကျုံရေးဖွဲ့တွေကနေတပိတ်ပြုတ်ခွင်းလာမရှိသေးဘူးလို့တပိတ်ကောင်းဆောင်တွေကပြောပါတယ်။ပြီးကြတဲ့မလ28ရက်နေ့ကလေးမျိုးတွင်ဆန္ဒပြဖွဲ့တွေကိုလုံချုံရေးတပ်ဖွဲ့တွေကနေအကြမ်းဖက်ပြုခွင်းခဲ့တာကြောင့်အ ਨੇ ဆုံးလူ9ဦးတိတ်ဆုံးခဲ့ပြီးအများပြားတန်ရာရရှိခဲ့ပါတယ်။ကလေးမျိုးကဆန္ဒပြဖွဲ့တချို့မှာတပ်ဖွဲ့တွေဘက်ကလက်နက်နဲ့အပြင်းအထန်ပစ်ခတ်ခဲ့တယ်လို့ဆန္ဒပြပြည်သူတွေဘက်ကလည်းသူမီးသနလေသနဂက်သနတွေနဲ့ပြန်လည်ပစ်ခတ်ခဲ့ကြပါတယ်။ကလေးမျိုးတပိတ်ဖြူခွင်းမှုတပ်ကူလွှတ်လာတဲ့အဖွဲ့ကိုကလေးကန်းကလမ်းလျှောက်ကရွာတွေကနေကားလမ်းပေါ်မှာအကာအယာသားစီးတွေပြေလုခဲ့ကြပါတယ်။ကလေးကန်းကကားလမ်းကိုလည်းပိတ်ဆို့သားစီးခဲ့တာကြောင့်စစ်တပ်ကလည်းကလေးမျိုးဝင်သားကချောင်းခွာကြီးရွာမှာဧပြီလ၃ရက်နေ့ကပြစ်ကတ်မှုကြောင့်ချောင်းခွာရွာသား၃ဦးနဲ့ဝီဘူလရွာသား၃ဦးတိတ်ဆုံးသွားကြလို့ချောင်းခွာတံပိုးကြီးရွာသားထောင်ချီတောတောင်တဲတိမ့်ချောင်ဆက်ပြေးနေကြရပါတယ်။လက်ရှိသမတော်ဘက်ကအင်မြန်ကြဖို့ပြောဆိုနေတာကြောင့်တိမ့်ချောင်နေတဲ့ရွာသားတို့နေအိမ်ကိုပြန်လာကြပေမဲ့တပိတ်မှာပါဝင်တဲ့သူတွေနဲ့လူငယ်တွေမပြန်ရဲကြသေးဘူးလို့တံဖူကြီးရွာသားသူကပြောပါတယ်
အခုရွာနဲ့ကိုယ်ကနေကြောက်ဖို့ကတော့လည်းတပြည့်ရင်တော့တက်မတော်ဖက်ကလည်းသူကြားထားတာရှိတယ်။ဘာဖြစ်ဖြစ်အတကားပေါ့ပြီးတော့ပြင်ထားပါနဲ့အဲ့လိုဒီပေါ့ပုံမှန်နဲ့လေးကြကြပါလို့တော့ပြောထားတော့ရှိတယ်။ပုံမှန်နဲ့ထူကြကြပါလို့ကိုယ့်ရဲ့ဒီဘဝရဲ့ကိုယ့်ရဲ့အားလုံးမျိုးပေါ့နော်အဲ့ဒါလေးကိုပုံမှန်နဲ့ထူကြကြပါလို့ပြောထားတော့ရှိတယ်။အားလုံးတော့မဟုတ်သေးပါဘူးလူကြီးသူမလေးတော့ပြန်ကြတယ်ကလေးတွေပေါ့နော်အဲ့လိုမိန်းကလေးတွေပြန်ကြတယ်ကောင်းဆောင်လို့ပါတယ်လို့လည်းအဲ့လိုကောင်းငင်တက်ခံတဲ့လူတွေကတော့လည်းရှောင်ကြတာပေါ့ဗျာ။
ကလေးမျိုးမှာစိတ်အနာကျင်စန့်ကျင်ရေးတပိတ်တွေရက်ဆက်ဖြစ်ပွားနေတယ်လို့ဆန္ဒပြပွဲတွေကိုစစ်တပ်ဘက်ကအကြမ်းဖက်ဖြိုခွင်းမှုတွေစိုးလုပ်နေပြီးလူထုဘက်ကလည်းရရလက်နက်နဲ့ကာကွယ်ခုခံတုတ်ပြန်နေကြပါတယ်။ကျွန်တော်နိုင်ကွန်းနေ VOA မြန်မာပိုင်းတို့သတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်ပြည်နယ်ဖားပုံခရိုင်ထဲမှာမြန်မာစစ်အုပ်ချုပ်ရေးကောင်စီတပ်ပြည်နယ် KNU တပ်မ9တို့ဟာဧပြီလ4ရက်နေ့မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပြီးဖားပုံမြို့ရင်းနဲ့မြို့ပြင်လေးမှာစစ်တပ်ဘက်ကပစ်ခတ်မှုတွေရှိနေတယ်လို့ KNU နယ်ထဲမှာတော့နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေရှိနေပါတယ်ဒီသတင်းကိုကျွန်မမအေးအေးမှာကတင်ဆက်ပေးမှာပါကရင်ပြည်နယ်ဖားပုံခရိုင်ထဲက KNU တပ်မ9အခြေစိုက်တဲ့နေရာကိုမြန်မာစစ်တပ်ကစစ်ရင်အားအလုံးအေးနဲ့တက်လာနေတယ်လို့နှစ်ဖက်တိုက်ပွဲတွေရှိနေကြောင်းဖားပုံမြို့ကတူကပြောပြပါတယ
်ဒီကိုကျော်ရံမော်ရောက်ကျွန်တော်တို့ဒီဖားပုံကမမောင်းလမ်းရဲ့ဒီအမျိုးသားချမတော့တဲ့ကောင်ရတော့ဖြစ်နေတယ်ဆက်ကြကိုချင်ဖြစ်နေဟိုဖြစ်တာတော့တက်မှသာနဲ့စရီဟိုရှိကောင်စီကသူကဒီကပုံလဲတက်ဖို့လေသူဒီရှင်သားနဲ့တက်တဲ့နေဒီကောင်ရနဲ့သူတို့ဖပေါ်တယ်ဘယ်လိုတော့တက်တဲ့အချိန်မှာကျန်တဲ့ဆက်ပြီးတော့ကြောက်ကြရှင်နေတဲ့ဒီတက်တဲ့နေဒီသူတို့ကျန်ပြီးတော့အပြင်ဒီဒီဖြစ်ကြရဖြစ်ဖို့ပြင်နေတဲ့အချိန်မှာကျွန်တော်ဒီရတော့ဒီတရားကမမောင်းလို့ဒီတရားကမြန်ပြီးဒီမှာသွားပြီးတော့ဖြစ်ပြီးပုံချောင်းရတာ
တနင်္ညကကောတနင်္ဂနွေနေ့မှာပါဖားပေါ်မြို့ရင်းမြို့ပြင်နေမှာပြစ်ခတ်တာတွေရှိနေတာမို့မြို့ကန်တွေကစိုးရိမ်ထိတ်လန့်စွာနေထိုင်နေရတယ်ဆိုပြီးနောက်ထပ်မြို့ကန်တူကလည်းဆိုပါတယ
်ဟိုဆမမြန်ညကမြို့မှာလည်းလက်စလိကမြို့ပြမှာလည်းကြီးကြီးရဲ့ဒီနေ့လည်းအပြစ်မှပြနေမျိုးပြမျိုးပြမှာပါလားကြားမှမျိုးပြနဲ့ကြားနေရတယ်အမျိုးပြမှာတွေကတော့ပြည့်နေလည်းလည်းချင်းတောက်လျှောက်ဒီလူတွေနေရတာတကယ်ဆိုဒုက္ခရောက်နေ
ပြီးခဲ့တဲ့ရက်ကတော့ဖားပုံခရိုင်နှိုင်းဘွဲ့မြို့နယ်ထဲမှာမြန်မာစစ်အုပ်ချုပ်ရေးကောင်စီတပ်တွေနဲ့နေကြောင်တပ်တို့ပူးပေါင်းပြီးလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဒေသခံတအူပွဲချင်းပြီးတိုက်ဆုံးခဲ့ပြီးတအူကပြင်းထန်တဲ့ဒဏ်ရာတွေရခဲ့တယ်လို့လည်းဖားပုံမြို့ကကပြောပြပါတယ
်ကျွန်တော်တို့ဒီ Project Creature ရဲ့နာမည်ရှိတယ်ဟုတ်ကဲ့ဒီလိုကြည့်ရမယ်ဆောင်းရအောင်လို့ရေးရတယ်။ဒါကအဲ့ဒီလိုကြည့်ရမယ်သူစီရင်တော့မှုချူတာ ပြည်သူကြည့်ပြီ
။ကရင်ပြည်နယ်ဖပုံခရိုင်ထဲကကြေးရွာပေါင်း၁၀ရွာလောက်ကဒေသခံလူထု12,000လောက်ဟာဘေးလွတ်ရာကိုတိမ်းရှောင်နေရပြီးမြန်မာစစ်တပ်ဘက်ကလေရင်နဲ့အချိန်ကြာကြာပြန်ဝဲပြီးချင်းချောက်မှုတွေရှိနေတာကြောင့်သူတို့ရဲ့နေအိမ်တွေကြေးရွာတွေစီကိုမပြောင်းရဲကြပဲတန်လင်းမြစ်ကမ်းအနီးကတောက်တောင်လေးနားမှာပဲလက်ရှိနေထိုင်နေကြရပါတယ်။အဲ့ဒီနေရာတွေမှာလည်းစမ်းနရိတ်ခါနဲ့တောက်သုံးရဲ့အခက်ခဲရှိနေသလိုအသက်အရွယ်ကြီးသူတွေကလေးငယ်တွေအတွက်လည်းဂျမရေးရဆောက်ရှောက်မှုတွေလိုအပ်နေတယ်လို့လည်းလူခွင့်ရေးလှူရှားသူတွေကပြောဆိုနေကြပါတယ်ရှင်
။ MCA အပြည့်အစုံချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်စစ်ဖွဲ့ရဲ့ထိပ်သီးစည်းဝေးကဒီကနေ့မှတော့ပြီးဆုံးသွားပြီး CRPH လို့ခေါ်တဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီကထုတ်ပြန်တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေဖျက်သိမ်းတာနဲ့ Federal Democracy Branding ကိုကြိုဆိုလိုက်တာအပါအဝင် CRPH နဲ့အတူပူးပေါင်းဆောင်ရွက်မဲ့အလားအလာတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကျွန်မစုမုံကဆက်ပြီးပြောပြပေးကြပါမယ်။ MCA မှာပါဝင်တဲ့လက်နက်ကိုင်စစ်ဘွဲရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အစည်းအဝေးကိုတော့ Video Conference နဲ့နှစ်ရက်တာကျင်းပခဲ့ပြီးတဲ့နောက်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေဖျက်သိမ်းတာနဲ့ Federal Democracy Branding ထုတ်ပြန်တာကိုထောက်ခံကြိုဆိုကြောင်းဆုံးဖြတ်ခဲ့ကြတာပါ။ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ PPSD ယာယီအဖွဲ့ရဲ့ခေါင်းဆောင်ဘိုးချုပ်ကြီးရွှေစစ်ကအစည်းအဝေးအပြီးအပိတ်မေခွန်းမှာအခုလိုထည့်သွင်းပြောဆိုခဲ့ပါတယ်
။ဒေသစုလူတော်ကော့စားပြုတ်ကော်မတီ CRPA ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအားအပြီးသက်ထက်သိမ်းကြောင်းပြင်ညာချက်ညင် CRPA ထောက်ပြန်ခဲ့တဲ့ထက်တဲ့ဒီမိုကရေစီအတိညင်တော်အားကြိုဆိုပါကြောင်းပြောကြားလိုပါတယ်။
PBSD ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာလည်းအဲ့ဒီအချက်တွေကိုထည့်သွင်းထားပါတယ်။ဒီလိုထောက်ခံကြိုဆိုထားပေမဲ့ CRPH နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ကိုတော့ဆွေးနွေးနေဆဲဖြစ်ပါတယ်လို့ PBSD ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာလျံမုံစာခေါင်က VOA ကိုပြောပြပါတယ်
။ကျွန်တော်တို့ဖြည့်ဖြည့်စလုံးနေနေတော့ပေါင်းပူးကူနေမယ်ဆိုတဲ့အရှင်းပါရှိပါတယ်။ပူးပေါင်းဆောင်ရွက်ဖို့ဆင်ကြတော့ကျွန်တော်တို့တစ်ခွေချင်းဒီမှာပြန်တိုင်းပြန်လို့တော့လူအလုပ်ရှင်စုပေါင်းပူပေါင်းပါဝင်တယ်လူအလုပ်ရှင်တစ်ခွေချင်းစီနေတဲ့ပူပေါင်းဆောင်ရွက်ဖြစ်ပါတယ်ကျွန်တော်တို့နေနေကြတော့ခုပြည်သူလူထုတရားလုံးကဖြစ်နေတဲ့အကြီးတော်အပေါ်ကတော့အပြည့်နဲ့ထောက်ခံနေပူနေတယ်ဒီထဲမှာပူပေါင်းဆောင်ရွက်နေကြတော့ဆန္ဒရအလုပ်ရှိပါတယ်တပည့်တို့ပူပေါင်းဆောင်ရွက်တဲ့ညီလန်းကကျွန်တော်တို့မှာရှင်နေနေတော့ဖြစ်ပါတယ်
ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကနေဖွဲ့စည်းသွားမယ်လို့ကြေညာထားတဲ့ Federal ပြည်ထောင်စုတပ်မတော်ကိစ္စကိုလည်းတရားဝင်ဆွေးနွေးထားတာတော့မရှိသေးကြောင်းဒေါက်တာလျံမုံစာခေါင်ကဆက်ပြီးတော့ပြောပြပါတယ
် Federal Army ကိစ္စနဲ့ CRPH နဲ့ကျွန်တော်တို့ PPSD အတွင်းမှာတရားဝင်ဆွေးနွေးတဲ့အဆင့်တော်မရောက်သေးဘူးကျွန်တော်တို့တိုင်ပြည်ညှိနှံပြီးတော့မှဒါဘယ်လိုပြောင်းဆောင်ရွက်မလဲဆိုတဲ့အဆင့်ကြပါလို့ကျွန်တော်တို့ဒီကိစ္စကိုကျွန်တော်ဖိကျလို့ရမှာဖြစ်ပါတယ်
အပြည့်အစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်စစ်ဘွဲအနေနဲ့ NCA ခေါ်အပြည့်အစာချုပ်ဟာပြည်ထောင်စုအစိုးရနဲ့ချုပ်ဆိုထားတဲ့စာချုပ်ဖြစ်တာကြောင့်လက်ရှိအချိန်တွေမှာတော့စစ်အုပ်ချုပ်ရေးကောင်စီနဲ့ညီညာရေးဆွေးနွေးမှာမဟုတ်ပဲရွေးကောက်ခံပြည်ထောင်စုအစိုးရပြန်လည်ဖွဲ့စည်းပြီးမှသာနိုင်ငံရေးဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်။ NCA စာချုပ်အရဆွေးနွေးမှုတွေရပ်ဆိုင်ချိန်မှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့မထိုးရသေးတဲ့အဖွဲ့တွေစုစည်းပြီးတော့ PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကို Federal ကောင်စီအဖြစ်နဲ့ဖွဲ့စည်းသွားဖို့လည်းပြင်ဆင်နေပါတယ်လို့ဒေါက်တာလျံမုံစာခေါင်ကပြောပါတယ်။ဒီကနေ့ထုတ်ပြန်တဲ့ PPSD ရဲ့ထုတ်ပြန်ကြေညာချက်မှာတော့အပြစ်မဲ့ပြည်သူတွေကိုစစ်ကောင်စီကနေအကြမ်းဖက်တပ်ဖြတ်ပစ်ခတ်နှိမ်နှင်းနေတာကိုချက်ချင်းရပ်တန့်ပေးဖို့ဖမ်းဆီးထားတဲ့သူတွေကိုချွင်းချက်မရှိအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့ပြည်သူတရားလုံးကဆင်နွှဲနေတဲ့ຫນွေဦးဒေါ်လာရဲ့အပါအဝင်စီရီယာအကြမ်းမဖက်လှုပ်ရှားမှုတွေကိုဆက်လက်ပံ့ပိုးကူညီဖို့အပြင်2008ဖွဲ့စည်းပုံဖျက်သိမ်းကြောင်း CRPH ကကြေညာချက်ကိုကြိုဆိုကြောင်းနဲ့ CRPH ကနေထုတ်ပြန်လိုက်တဲ့ Federal Democracy Branding ကြေညာချက်ကိုကြိုဆိုကြောင်းစတဲ့အချက်၅ချက်ကိုထည့်သွင်းဖော်ပြထားပါတယ်ရှင်
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လင်းချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA မင်းကန်တန်ရဲ့တနင်္ဂနွေနေ့ညချမ်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မဆုမြတ်မွန်တင်ဆက်ထားတဲ့စိုးရိမ်နေကြတဲ့လူကြုံရေးအခြေအနေအကြောင်းတင်ပြပေးကြပါမယ်စစ်တအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာအိမ်ထဲမှာနေတာတောင်မလုံခြုံတော့ဘူးလို့ပြည်သူများကပြောနေကြပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့တွေကလမ်းပေါ်ကဆန္ဒပြနေသူတွေကိုသာမကအိမ်ထဲမှာနေတဲ့ပြည်သူတွေကိုပါပြစ်ခတ်ချိန်ဆောင်နေတဲ့အတွက်အခုလိုစိုးရိမ်နေကြတာပါပြည်သူတွေအကာအကွယ်မဲ့ဖြစ်နေကြတဲ့အခြေအနေကိုမဆုမြတ်မွန်ကတင်ပြထားတာနားဆင်ပါရှင
်အာဏာသိမ်းထားတဲ့စစ်တပ်ကပြည်သူတွေပေါ်ဖိနှိပ်မှုပိုဆိုးလာနေတာနဲ့အမျှမြန်မာနိုင်ငံတဝန်းကပြည်သူတွေဟာလုံခြုံမှုမရှိဘူးလို့ပိုခံစားနေကြရတာဖြစ်ပါတယ်။လမ်းပေါ်ထွက်ဆန္ဒပြသူတွေအပေါ်ပြစ်ခတ်နှိမ်နင်းတာတွေမဟုတ်တော့ဘဲလမ်းတွေအိမ်တွေထဲအထိဝင်ပြီးတော့ပြစ်ခတ်ဖမ်းဆီးဖျက်ဆီးတာတွေလုပ်လာနေတာကြောင့်အသက်အိုးအိမ်စီးစိမ်လုံခြုံရေးအတွက်ပို့ပြီးတော့စိုးရိမ်လာကြတာဖြစ်ပါတယ်။လူနေအိမ်တွေထဲအထိဝင်ရောက်ပြစ်ခတ်တဲ့အတွက်လူမမဲ့ကလေးငယ်တွေတေဆုံထိခိုက်တာတွေအထိဖြစ်ခဲ့ရတာပါ။ရန်ကုန်မြို့မှာဆန္ဒပြပွဲတွေအရှိန်ကောင်းတဲ့မြို့နယ်တွေမှာဆိုရင်တပ်တွေဘက်ကပို့ပြီးတော့ဖိနှိပ်ဓာတ်တွေလုပ်တဲ့အတွက်ပြည်သူတွေပို့ပြီးတော့စိုးရိမ်တိထားနေနေကြရတာပ
ါမလုံခြုံတာတော့လေအိမ်မှာနေနေမလုံခြုံဘူးအပြင်ထွက်ရင်လည်းမလုံခြုံဘူးအိမ်ထဲမှာနေတဲ့ခါကျတော့လေဟိုဘယ်တော့ပဲတော့ခတ်ပြီးတော့ဘလို့ပဲဟိုလုံခြုံမှုလုံခြုံအောင်ပဲနေနေသူတို့ကအရိုက်ဖြတ်နိုင်တယ်ဝင်ပြီးတော့မှလူရဲ့ဖြက်စီးဓာတ်တွေလုံနိုင်တယ်ပေါ့နော်အဲနော်ရက်ွက်ထဲလုံခြုံရေးဒါစီးတွေကိုလည်းလာပြီးတော့တိမ်တယောက်လာပြီးတော့ဖျက်ပေးပါဆိုပြီးဖျက်ခိုင်းတယ်အတေကားတကားလည်း6နဲ့ကန်တယ်ကျမတို့တိုက်ကလေးကားတကားဆိုလည်းပြက်စီးသွားတယ်ပေါ့နော်အများနဲ့ပြီးဝရိယနဲ့နေတယ်စိတ်ကတော့အများနဲ့ပူနေရတာပဲ
လက်ရှိနေ့တိုင်းကြုံနေရတဲ့အခြေအနေကိုရန်ကုန်မြို့ကန်တယောက်က VOA ကိုပြောပြတာပ
ါအပြင်သွားတဲ့အခါဆိုရင်လည်းဈေးသွားမှိုက်ပြလို့ရှင်လေရှိအကြီးနောက်ကြီးဘေးကြီးတစ်စီစီနဲ့ကြီးပြောမှလမ်းရှင်းမှသွားပြင်းလဲမြ мян ဝဲဝဲကြရှိရမြ мян ဝဲပြောမှမြ мян အိမ်ပြန်ရလမ်းမော်မှာဆိုလည်းသူတို့တွေပဲနေရာယူထားကြရမြားလေနောက်လမ်းကလည်းရှင်းနေတာပဲပြည်သူကျွန်တော်ပြည်သူတွေရေးကြီးကိစ္စရှိမှပဲပြင်ခက်ကြတာများတယ်တခြားယူဈေးဝယ်ကိစ္စတော့မှိုက်ပြကိစ္စတော့ပဲသွားကြတာအဲ့ဒါတခြားကိစ္စနဲ့တော့တိတ်မထွက်ပြကြအောင်ရှင်အပြင်သွားတဲ့ခါကျတော့လေဒီသူနဲ့ပြီးလို့ရှင်ဖုန်းဖွင့်ခိုင်းပြီးစစ်တယ်လို့ပြောတဲ့ခါကျတော့သူကဘာလို့စစ်မှန်းလဲမသိကိုဖုန်းနဲ့မှာသူတို့မကြိုက်တာဘာပါမှန်းလဲမသိတဲ့ခါကျတော့ဖုန်းကိုယူမသွားရင်ရှင
်အခုသတင်းပတ်တွင်ဖိနှိပ်ဖြိုခွင်းမှုတွေကိုတပ်ကအရှိန်မြှင့်လုပ်ခဲ့တဲ့တောင်တကုံမြို့နယ်ဘက်မှာဆိုရင်အိမ်ထဲအထိတပ်ဖွဲ့ဝင်တွေဝင်ရောက်ဖျက်ဆီးတာကြုံခဲ့ရသူတယောက်ကလည်းအခုလိုပြောပြထားပါတယ
်ကျွန်တော်လည်းကျွန်တော်ကလေးတော့လည်းသမီးလေးချက်ပြီးတော့ဆိုင်လေးလည်းကျွန်တော်တန်းလို့သမီးသားမယ်လို့ဆိုတော့အိမ်စကားလေးပြောလာတယ်ပြင်းနေပြင်းနေဆိုတော့အိမ်စကားလေးစီးလိုက်တယ်အဲ့တော့စီးလိုက်စီးလိုက်တော့ဟိုးလို့ကျွန်တော်တို့အိမ်ကိုဖနာနဲ့စောက်ကြတယ်စောက်ကြပြီးတဲ့ဝင်လာတယ်ဝင်လာပြီးတော့တော်တော်လုံးဆိုပြီးတော့လိုက်ပြစ်တယ်ပြင်းပြီးလည်းပြင်းကျွန်တော်တို့လည်းပြင်းတော့ကျွန်တော်ကလေးတော့ကိုအရာမြောင်းထဲကိုထည့်လိုက်တယ်နောက်ဘေးမြောင်းအနောက်ဘေးမြောင်းအဲ့ကလေးတော့အရထဲလိုက်တယ်။အရထဲပြီးတော့ကျွန်တော်မိမကိုနောက်ကအုတ်တရာကိုကြော်လို့လိုက်တယ်။ကျွန်တော်လည်းအဲ့မြောင်းလေးကိုသိပြီးဟိုဘက်ကိုအုတ်တရာကြော်ပြီးတော့အတိုင်းတော့မှကျွန်တော်တို့တားမိသားကမိသားစုကိုဝင်နေရတယ်။ကျွန်တော်အိမ်လုံးအဲ့ဆန္ဒပြတဲ့လူနှစ်ယောက်ကဝင်လာတယ်။သူတို့မြောင်းလေးရိုက်တော့ကောင်းကောင်းရိုက်လွတ်လိုက်တယ်။အသေးရိုက်တော့ပဲဖမ်းပါတယ်၊ချုပ်အချုပ်ကားနဲ့ဖမ်းပါတယ်။ပြီးတော့ကျွန်တော်အိမ်ထဲမှာကျွန်တော်ကရှင်းလို့မစုပြားရင်းနှီးလေးပါ။ကျွန်တော်ဒီရင်းနှီးလေးကျမေစားကကလေးတော့ရှိတယ်ကျွန်တော်ကလေးသူစိတ်တက်နေတယ်ရှောင်းတက်နေတယ်ဒီပတ်သက်လေး35လေးကိုပါယူပါတယ်ဆရာတန်းနေကိုရေးနေပြချတယ်တစားကြီးစီလုံးတယ်ပြီးတော့ဆန်လေးစုလာတဲ့အိုးလေးတွေဆက်ဟိုအများလုံးကြီးမှ10ကြီးရှိတာအဲ့ဆက်ဆက်ပြီးတော့တကားလည်းမျောလဲကိုတို့ထားခဲ့တယ်မယုံရင်တမုတ်နိုင်ရဲ့ကြီးကျွန်တော်အိမ်အိမ်လုံးပြီးတော့ရုပ်ပြောင်းပြန်လာပြီးတော့တစားကြီးစီဂျိုးလာတယ်ဘာမလို့လို့လောက်လာလဲဆိုတော့အဲ့လိုဒီအောင်တယ်ကြတယ်ပါဘူးယာကျွန်တော်တို့မိသားစုကောင်းရောက်ကောင်းဝယ်လှူစားနေတာဘာမှလည်းလှူတာမဟုတ်ကိုယ်ရင်နဲ့ကိုထိုင်နေတာအင်းအဲ့ဒါကြည့်လို့ထောက်လာပြီးပါတယ်ဘာမှအမလုံးကတာမန်တကားလည်းမရှိဘူး။ဗားကြတကားလည်းမရှိဘူး။ရိုးရိုးတတာတကားလည်းရှိလို့စောက်ကပ်ပြီးကျွန်တော်တို့အိမ်ထဲအကုန်ပြိုကြီးယူအားတယ်။တကယ်ချမ်းသာတဲ့တိုင်ကြီးတဲ့အိမ်ကြီးကတော့သူတို့ဘာမှမလုပ်ဘူး။ကျွန်တော်တို့လုံးလုံးကျုံကျုံမရှိတဲ့တကားကြီးကြောင့်ကျွန်တော်အလိုလုံးတယ်။ဘယ်လိုချင်းတော့ကျွန်တော်ဘယ်ဘဝနဲ့ရှင်းဆောင်လဲ
။တပ်ဖွဲ့ဝင်တွေအိမ်ထဲအထိဝင်ရောက်ဖျက်ဆီးတာခံခဲ့ရတဲ့တောင်တကုံမြို့နယ်ဒေသခံဖြစ်ပါတယ်။ Lamo Masana Biadrigo, Tadriga Chukere Ka, Tachoriga, Ainria Wimbong Javare, Edo Kamu Male, Ainia Tiwinya Pansi the Lu, Ancient Rigo by Shanlok Tajavare. ยูนิฟอร์มเวดรีและนักการทัศน์รีโกเมียนเวเวกันในช่างตัวจ่ายลาวอ่างที่ดูเรื่องมาสูงเองเทเลนิจายาสีเดตาร์กาเรกาเลมเนวาอูแม้ละไม่ใช่คนยันนิกาเวแต่เวมิวกันและมาตะคุบออกมาสิ่งยันเนตตัวใส่เกสีดูเรื่องที่ขัดขยันลุติยาวที่ส่งเงาไว้ฟิจิโอเรม่าต้องยาวใส่เกสีลาลาโกจับพ่อเวมิวนั่งยืนไล่ลุติยาวที่ตัวลาโกเมียไว้ ไซเกอร์บอกว่าเปลี่ยนจากที่ทวีตว่าดูไม่อยากกูเลยไล่เจ็ดดาไม่อยากไปแต่ในที่บันทึกสกาวบอกเจนตัวเราเลยซีซีทีวีก็ไม่ใช่กูเรียกวิดีโอมาเช่นเช่นนี้ก็ตัวไม่อยากรับว่าคุณลูกชายมีเรื่องเพียงพิจารณาดีอ่ะแล้วลุยใช้เนี่ยพันสี่นี่เรื่องวิดีโอเรื่องกูรันใช้ตัวเรื่องลุงผู้คนยัดรีบออกมาไม่เอาวินิจฉัยเลย ฉันก็มีเรื่องกับมิวเนี่ยคุ้มมาลุงเนี่ยเองเดี๋ยวที่จะดูวิญญาณพันสิบปีรอใจเนี่ยนี่ละกูฟิจิโอเรม่ามีนายมาเลยฉันใช้เนี่ยต้องน้องนี่กูว่าพิอสุต้องน้องบีรอเซสุใจเนี่ยนี่ละเพื่อไปจะพูดเรื่องเลือดกูเวมลานให้อังลุแล้วนี่บอกมาไปสู่ทะเลด้าสิริกูเพช้าใครน่ากูรำมาจันจันจันจันพิอสุเชิงเฉาใครน่ามิวโหอภิญทวายเองใจขันอภิญขันยามากูฟิจิโอเรก้าเจ้าหนี้จาระวะ พี่ดูเรื่องการเก็บบุตรดาวินชีดูเรื่องการงาคู่ลูกนิจารามูพี่ดูอเมริกาเป็นลงจอมบุลูกย้อนนิจาราเลพิบารีทารีมก้าพันสิดูเรื่องลูกของติคาจ้าเซนซีเรื่องลูกยามยูเรื่องนิรากุเลในงานงากาฮุยเป็นช่องชาติจาวารีคู่ลูกพี่ดูเรื่องไทยแลนด์เจ้าอย่างตัวอังลูกนิรามยูเรื่องพี่ดูเรื่องยับยั้งสิริโกพิสิลาลูกยับตัวรามยูเรื่องเลชิบารี ฉันก็มีการลันดอนเนี่ยมาพี่ดูเรื่องตัวเองเสียยาทารีมอตโตการีโกอาณาบริเวณนี้ก็ยืดดูเรื่องผู้โดยสารเนี่ยใต้บีรอพิเศษนี่นะเชื่อไปเลยฟังใจลูกเลยแล้วเนี่ยแม่พี่ดูเรื่องป่วยอันนั้นเช่นผู้จ่ายเลี้ยงยามยูเรโกลงจอยจับพาริปากาลงนิราจาวที่เอาไปสมุยป่วยยองจีเกมเนี่ยนี่ลูกพี่ดูอเมียพยองนิจาราเชื่อไปเลยที่ลูกเชื่อนิมิวเชื่อนิบิเมเลยเสียอาณาเซนสเนโกกังเวสันเซนนี่ดูเรื่องรอ มิงลาบะอุสิตัวมีเยปีเรนเดรนตงเดเชสิสิงโกติสะพูเชียบาบีอินเทอร์เน็ตตงบิวกรีนไปสู่มูเบนิอาริมาที่ใครนินานิเดเลสุเรกาวเซเนดิเดบัตสุนีติมยามาบะอุสิตัวมีเนตุจะมาอินเจนัยงากุนีติสะทาบาริชิ
ดีเกเรอิเบลันเนียนิกาซะยามานังงานปีเรมากุนีติโชลูกไก่นิเด Megahertz line on Atombiwi, wireless broadband data service in Atombiwale, Internet Wonsamu Alungo, Yasain Habu, Sikonsia, Nyon Javare. Demanding a ma, Internet Wonsamu sending Amushi at net, mobile phone sinka digani the set, Internet Wonsamu Peters in it, Wi Fi Nibiana Wonsamu Peters in it, Namuguro, bigger than Napajo Grega, Yasain Target B Pibare. Agusue, Fiber Jurin and Yau to a Dan Wonsamu Peter, FTDH, Sendinet. စီးပွားရေးလုပ်ငန်းကြီးတွေကိုပေးတဲ့ Direct Internet Access DIA ဝန်ဆောင်မှု2မျိုးပဲကြံပါတော့တယ်ဒီဝန်ဆောင်မှု2မျိုးကိုလည်းစစ်ကောင်စီရဲ့ညွှန်ကြားချက်အရလွန်ခဲ့တဲ့တစ်လခွဲလောက်ကတည်းကညတနာရီကနေမနေ့9နာရီဝန်းကျင်အထိဖြတ်တောက်ထားခဲ့တာဒီကနေ့အချိန်ထိပါပဲစစ်ကောင်စီဟာအင်တာနက်ဝန်ဆောင်မှုတွေကိုဘာကြောင့်ဖြတ်တောက်ရတာလဲဒီလိုအင်တာနက်ဝန်ဆောင်မှုဖြတ်တောက်မှုကနေဘယ်လိုအကျိုးဆက်တွေဖြစ်ပေါ်နေသလဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ
်အင်တာနက်ဖြတ်တောက်မှုနဲ့ပတ်သက်လို့တာမန်အဖင်အများကယူဆတာကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်ကအာဏာသိမ်းမှုဖြစ်ပွားပြီးနောက်ပိုင်းတိုင်းပြည်နေရအနှံ့မှာပေါ်ပေါက်လာတဲ့ပြည်သူလူထုတရက်လုံးရဲ့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲကြီးတွေကိုဖြိုခွင်းဖို့လို့ဆိုကြပါတယ်ဆန္ဒပြသူတွေဟာမိုဘိုင်းအင်တာနက်လိုင်းတွေပေါ်ကလူမှုကွန်ရက်မီဒီယာတွေကိုအသုံးပြုပြီးတအုပ်နဲ့တအုပ်ချိတ်ဆက်ကြတယ်။ဥဆောင်သူတွေဟာအင်တာနက်အသုံးပြုပြီးညွှန်ကြားချက်တွေပေးကြတယ်။အင်တာနက်လိုင်းကြောင့်ဘယ်နေရာမှာဘလို့ဖြစ်ပျက်နေတယ်ဆိုတာကိုအချိန်နဲ့တပြေးညီသိနိုင်ကြပြီးအဲ့ဒါတွေကိုအမှောင်ချဖို့လုပ်တယ်လို့ယူဆကြတာမျိုးဖြစ်ပါတယ်။တကယ်လက်တွေမှာတော့စစ်ကောင်စီရဲ့အင်တာနက်ဖြတ်တောက်မှုရည်ရွယ်ချက်ဟာအဲ့ဒီထက်အများကြီးပိုပါတယ်။ပထမတစ်ခုကတော့တဲ့င်းစီစစ်မှုရပ်တန့်စေပြီးတိုင်းပြည်တစ်ခုလုံးကိုအမှောင်ချလိုက်ဖို့ပါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်ဟာအာဏာသိမ်းပွဲဆင်နွှဲတာနဲ့တပြိုင်တည်းထဲအစိုးရနဲ့ပုဂ္ဂလိကရုပ်သံတဲ့ရေဒီယိုဌာနတွေကိုဝေရောက်စီးနင်းပြီးသတင်းမီဒီယာတွေကိုထိန်းချုပ်လိုက်ပါတယ်။နောက်ပိုင်းသတင်းမီဒီယာတချို့ကိုလိုင်စင်ပိတ်သိမ်းတာရုံးငန်းတွေကိုစီးနင်းဝေရောက်တာလုပ်ပါတယ်။လွတ်လွတ်လပ်လပ်ရေးသားဖော်ပြရင်အန်ဒီရဲ့ကြုံရနိုင်တာကြောင့်ပုဂ္ဂလိကနေ့စဉ်သတင်းစာတစ်စောင်ကလွှဲရင်အလုံးရဆိုင်ကုန်ပြီဖြစ်လို့မီဒီယာစီးဆင်းစရာဆိုလို့အွန်လိုင်းပလက်ဖောင်းတစ်ခုပဲကျန်ရင်းနေတာဖြစ်ပါတယ်။အခုဆိုအင်တာနက်အသုံးပြုခွင့်ကိုကြီးကြီးမားမားကန့်သတ်လိုက်တဲ့အခါတရင်အမောင်ဖုံးလူနီးပါအခြေအနေရောက်သွားစေခဲ့ပါတယ
်။စစ်ကောင်စီရဲ့အင်တာနက်အသုံးပြုမှုကန့်သတ်လိုက်တာဟာဒီလူလူတွေကိုဒီမကသူ့တက်တွင်းကိုလည်းတရင်အမောင်ချစစ်ကောင်စီကဝါရဖြတ်နေတဲ့ MRTV နဲ့မြဝတီကိုပဲကြီးစေမြင်စေခြင်းနဲ့ရွေချက်လဲပါနိုင်ပါတယ်။အနာသိမ်းပြီးပေါ်ပေါက်လာတဲ့လူလူဆန္ဒပြပွဲတွေကိုစစ်တပ်ကရဲရဲစက်စက်ပြစ်ခတ်တပ်ဖြတ်ရိုင်းနှက်နှိပ်စက်ပြည်သူတွေပိုင်ဆိုင်တဲ့ဆိုင်ကယ်ကားနေအိမ်တွေကိုဖျက်ဆီးစတာတွေကိုအွန်လိုင်းမီဒီယာပလက်ဖောင်းပေါ်မှာပဲမြင်နိုင်ပါတယ်။မိုဘိုင်းဒေတာနဲ့ Wi-Fi စနစ်ကိုပိတ်ပင်မှုမလုပ်ခင်ကအဲ့ဒီဓာတ်ပုံဗီဒီယိုဖိုင်တွေကိုတပ်တွေကအရာရှိတွေတွေ့ကြမြင်ကြပြီးအချို့မယုံနိုင်သလိုဖြစ်တာအချို့အချင်းချင်းပြောဆိုမေးမြန်းတာမျိုးရှိခဲ့တယ်လို့သိရပါတယ်။ဒါ့အပြင်စစ်ကောင်စီဟာတပ်တွင်းမှာအရင်ကမဲမတမာမှုဖြစ်နိုင်ပွဲစီးရင်ကိစ္စကြောင့်အာဏာရယူရတဲ့ဆိုပြီးဝါဒဖြန့်နေရကနေအခုနောက်ပိုင်း NLD အစိုးရအဖွဲ့ကြီးမှာလက်စားမှုကြီးကြေကြေရှိနေတယ် NLD ဟာ George Soros လို့ဘီလီယံနာတထေးကြီးရဲ့ငွေကြေးထောက်ပံ့မှုတွေနဲ့တိုင်းပြည်ကိုအနောက်နိုင်ငံဩဇာကံဖြစ်အောင်လုပ်နေတယ်အဲ့ဒီကနေတစ်ဆင့်အမျိုးဘာသာသာသနာပြောက်ကွယ်နိုင်တဲ့အန္တရာယ်ရှိတာကြောင့်အာဏာရယူရခြင်းဖြစ်တယ်ဆိုတာမျိုးအကြီးအကျယ်ဝါဒဖြန့်နေရတာကိုကြည့်ရင်လဲအင်တာနက်သုံးမရအောင်ပြည်ပင်ရတဲ့ကိစ္စတပ်တွင်းကိုလည်းရည်ရွယ်တယ်ဆိုတာနားလည်နိုင်ပါတယ
်။ဒါပေမဲ့တကယ့်လက်တွေ့မှာအင်တာနက်ဖြတ်တောက်ပိတ်ပင်မှုရဲ့အကျိုးဆက်ဟာတတိယအမှောင်ချတဲ့ကိစ္စဆန္ဒပြသူတွေကိုချိတ်ဆက်မမိတော့အောင်လုပ်တဲ့ကိစ္စလောက်မှပဲရပ်တန့်သွားတာမဟုတ်ပါဘူး။စီးပွားရေးနဲ့လူမှုရေးနယ်ပယ်ကိုလည်းအကြီးအကျယ်တက်ရောက်မှုတွေဖြစ်ပေါ်စေပါတယ်။အထူးသဖြင့်ငွေရေးကြေးရေးဗန္ဓာရေးကဏ္ဍတွေမှာပါလက်ရှိအခြေအနေမှာ CDM ကြောင့်ဗန်တွေပိတ်ထားရဆဲဖြစ်ပြီးလူတွေဟာအသုံးလိုတဲ့ငွေတွေကို ADM ဆက်တွေကနေတွားထုတ်ရပါတယ်။အခြားတစ်ဖက်မှာတော့ရောင်းဝယ်မှုတွေနဲ့ငွေကြေးလွှဲပြောင်းမှုတွေကို Mobile Banking စနစ်တွေကနေလုပ်ဖို့စစ်ကောင်စီနဲ့ဗဟိုဘဏ်ကတိုက်တွန်းပါတယ်။တကယ့်လက်တွေ့လူတွေအင်တာနက်အသုံးပြုမှုကိုကြီးကြီးမားမားပိတ်ဆို့လိုက်တဲ့အခါMobile banking စနစ်အသုံးပြုလို့မရဖြစ်ပြီးရောင်းဝယ်ငွေကြေးလွှဲပြောင်းမှုတွေရပ်တလို့ဖြစ်သွားစေခဲ့ပါတယ်။အထိပ္ပယ်ကတော့လူတွေအရောင်းဝယ်လုပ်ရမှာငွေသားစကူကလည်းလက်ထဲမှာလုံလုံလောက်လောက်မရှိ။ဘဏ်တွေပိတ်နေလို့ဘဏ်ကလည်းအသုံးပြုလို့မရ။ Mobile banking စနစ်သုံးမယ်ဆိုပြန်တော့လေ Internet ပိတ်ဆို့ထားလို့သုံးမရဆိုတဲ့အနေအထားရောက်နေတာပါ။ဒါရီမကအွန်လိုင်းကနေကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေရောင်းချတဲ့လုပ်ငန်းတွေဝန်ဆောင်မှုအမျိုးမျိုးကိုပြည်ရင်းပြည်ပအွန်လိုင်းကနေအပြန်အလှန်ပေးဖို့ဆက်သွယ်တဲ့လုပ်ငန်းတွေလည်းလုံးရခက်ခဲကုန်ပါတယ်။စစ်ကောင်စီရဲ့အင်တာနက်ဖြတ်တောက်ပိတ်ဆို့မှုဟာသူတို့ရည်ရွယ်သလိုဆန္ဒပြပွဲတွေကိုနှိမ်နှင်းဖို့ပြည်သူတွေကြားနဲ့တက်တွင်းကိုသတင်းအမှောင်ချဖို့ကိစ္စတွေမကစီးပွားရေးနဲ့ငွေကြေးဗန္ဓာရေးနယ်ပယ်ကိုပါဆိုးဆိုးရွားရွားထိခိုက်ကုန်တာတွေ့နိုင်ပါတယ်။လူမှုရေးကဏ္ဍမှာဆိုရင်အွန်လိုင်းအသုံးပြုပညာသင်ကြားရေးလုပ်ငန်းလိုမျိုးကိုဓာတ်ရိုက်ထိခိုက်စေသလိုအခြားသောလုပ်ငန်းမျိုးစုံအတွက်ပြည်တွင်းပြည်ပအွန်လိုင်းကနေအချက်အလက်အပြန်အလှန်ပေးပို့တာစီးပွားရေးတွေကျင်းပတာစတဲ့လုပ်ငန်းမျိုးစုံကိုပါထိခိုက်စေခဲ့ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်ကောင်စီဘက်ကတော့တိုင်းပြည်စီးပွားရေး ငွေရေးကြီးရေးလူမှုရေးကဏ္ဍတွေဘလောက်ထိခိုက်ထိခိုက်နှစ်လကျော်ကြာသည့်အထိမရက်စဲသေးတဲ့ဆန္ဒပြပွဲတွေကိုချေမှုန်းရေးပြည်သူနဲ့တတ်တွင်သတင်းအမှောက်ချရေးအာဏာတည်မြဲရေးလုပ်ငန်းစဉ်အောင်မြင်ရေးကိုပဲပိုပြီးဦးစားပေးဆောင်ရွက်မဲ့အနေအထားမျိုးမြင်တွေ့နေရပါသေးတယ်ဒီအတွက်သိမကြခင်အချိန်တွင်အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေအထူးသဖြင့်မြို့ပြမှာရောကျေးလက်မှာပါလူပေါင်း30နဲ့ချီအသုံးပြုနေကြတဲ့မိုဘိုင်းဒေတာစနစ်နဲ့ Wi-Fi စနစ်ပြန်အသုံးပြုခွင့်ပေးဖို့ဆိုတာကတော့ပျော်လင့်လို့ရနိုင်နေပေမဟုတ်ကြောင်းပ
ဒီလိုရေးလာတဲ့သောရရှင်တွေပေးစာတွေအီးမေးလ်တွေ Viewer Facebook စာမျက်နှာပေါ်မှာလာပြည့်ကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးကြပါတယ်။နောက်ပိုင်းမှာတော့ Viewer တိတ်ချက်သောရရှင်တွေကိုမြေတားတိလက်စာမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါရဲ့နော်။ကျမတို့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတော့လူထုကဆန့်ကျင်လို့အကြမ်းဖက်နှိမ်နင်းမှုတွေနဲ့အခြေအနေစိုးကြီးကြော်ဖြတ်နေရတာခုဆိုရင်နှစ်လကျော်သွားခဲ့ပါပြီ။သောရရှင်တွေရေးလာတဲ့စာတွေမှာလည်းဒီအခြေအနေဇူးကိုထင်ဟပ်စေတဲ့စာတွေကြီးဖြစ်ပါတယ်။သောရရှင်မမဦးကဝမ်းနည်းကြေကွဲစရာကောင်းလိုက်တာ။သူများနိုင်ငံကြီးမှာယောဂအတွက်ပူပန်နေရတယ်။မြမပြည်မှာတော့လောဘကြောင့်ဒေါကာရောက်နေရတယ်တဲ့။စစ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့အားလုံးယောဂကိုအမှုမထားလမ်းမော်ထွက်ဆန္ဒပြပူပန်နေကြအသက်အိုးရင်စီးစင်ပြတ်တုံးကုန်ကြရတာကိုရည်ညွှန်းပါတယ်။ဝမ်းနိုင်ဆိုတဲ့သောရရှင်ကတော့ကျေးဇူးပါ Viewer ရေးသတင်းမှန်တွေအမြဲသိရလို့ပါ့။ Jesus တင်စကားပါလာပါရဲ့ရှင်။ Natty So ဆိုတဲ့သောရရှင်ကတော့ Wi-Fi နဲ့ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးရေးလာတာပါ။ Internet ဆက်သွယ်မှုတွေကိုအစောပိုင်းကလေးကညတညလုံးဖြတ်တောက်ပြီးမနေ့ပိုင်းမှပြန်ပေးတာအားလုံးအသိပါနော်။အခုတော့ဒီ Mobile Data ကို Wi-Fi တွေကိုဖြတ်တောက်ထားတဲ့အတွက်ကြောင့်မလို့ Cable Internet ဆက်သွယ်မှုဒီ Fiber Line က Internet ဆက်သွယ်မှုတွေပဲရတော့ပါလေ။ဆိုလိုတာကတော့အများပြည်သူဟိုလူမျိုးများဆက်ဆံအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ခံထားရတဲ့သဘောဖြစ်ပါတယ်နော်ဒီမှာ Natty So ဆိုတဲ့သောရှင်က Wi-Fi ဖြတ်တောက်ခံရတဲ့အချိန်မှာသတင်းမပြတ်စေဖို့အတွက် VOA နဲ့ပြည်ပသတင်းဌာနတွေအနေနဲ့ Radio Line တွေပုံမှန်ထုတ်လွှင့်ခြင်းအပြင်တော်လှန်ရေးအထူးအစီအစဉ်သဘောမျိုးနဲ့ update သတင်းတွေကိုအချိန်ပိုထုတ်လွှင့်ပေးရင်ကောင်းပါမယ်လို့ထင်မိပါတယ်တဲ့Natty So ရေးလာပါတယ်ဟုတ်ကဲ့ပါရှင်အင်တာနက်ဖြတ်တောက်ခံရတဲ့အချိန်မျိုးမှာသတင်းတွေကိုလိုင်းတူရေဒီယိုကနေပြီးတော့အားလုံးဖမ်းယူနားဆင်နိုင်ပါတယ်လို့အရင်ဦးဆုံးပြောချင်ပါတယ်เนาะကျွန်တော်တို့ရေဒီယိုအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်မှုတစ်နေ့နှစ်ကြိမ်နောက်တော့ပြန်လွှင့်နှစ်ကြိမ်စီနဲ့စုစုပေါင်း6ကြိမ်ထုတ်လွှင့်ပေးပါတယ်ရုပ်မြင့်သံကြားအစီအစဉ်ကိုညတိုင်း9နာရီမှဓာတ်ရိုက်ထုတ်လွှင့်ပြီးတော့နောက်တစ်နေ့အစီအစဉ်မလဲခင်ထိအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်เนาะအင်တာနက်ဖြတ်တောက်ပြီမဲ့လိုင်းတူမီတာရေဒီယိုလေးနဲ့ကဘာနဲ့အဆက်မပြတ်အောင်စူးစမ်းကြည့်နိုင်ပါတယ်နောက်ထပ်ဒီအင်တာနက်ပြတ်တောက်မှုနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တွေထဲမှာဆိုရင်တော့ဟန်တာရီသူလေးဆိုတဲ့သောရရှင်က
မြန်မာပြည်ကအင်တာနက် Wi-Fi ကိုသူတို့ကစီးရင်ကောက်ပြီးတရင်အမှောင်ချမှာဖြစ်လို့ပြည်ပကမိတ်ဆွေတငယ်ချင်းတွေရသမျှတရင်ကိုအထက်ကိုရောက်အောင်သာပို့ပေးပါဖြန့်ပေးပါမျက်စိပိတ်နားပိတ်လူတွေကိုအမှောင်ချလှုပ်ချင်သလိုလှုပ်နေရပါ
ရစီပိတ်နားပိတ်လူတွေကိုတည်င်းအမောင်ချလှုပ်ချင်တယ်လို့လုံနေတာပါဆိုပြီးတော့ဒီမြန်မာနိုင်ငံထဲကတည်င်းနေပြည်ပနိုင်ငံတွေနိုင်ငံတကာကမသိရမှာဆိုလို့ပါဆိုပြီးတော့ဟန်တာဝရီသူလေးရေးလာပါတယ်ရှင်နောက်ထပ်သောရရှင်တယောက်ကလည်းဒီအင်တာနက်ဖြတ်တောက်မှုကိစ္စနဲ့တော့ဆိုင်ပါတယ်သူက VOA ခင်ဗျားနဲ့ R2P ထဲအင်တာနက်ကိုအရင်တောင်းဆိုစေချင်ပါတယ်ဒါကပေါင်းပါလေးတောင်းဆိုရမှာပါအင်တာနက်ပဲလိုပါတယ်ဒီလောက်လေးတော့ဒေါက်တာဆန်ဆာရအောင်လုပ်ပေးစေချင်ပါတယ်အင်တာနက်ရရင်အဖြူမဲတဲကွဲပါလိမ့်မယ်။အာတူဘီဆိုတာနောက်ပိုင်းမှာမတောင်းဆိုပဲလာပါလိမ့်မယ်။ကျွန်တော်ဒီလောက်ပြောရတာပါတဲ့။သူကဒီအင်တာနက်ရှိမှသာမြန်မာနိုင်ငံထဲမှာဖြစ်ပျက်နေရတဲ့ကိုနိုင်ငံတကာတီးခွင့်ရမှာမလို့အင်တာနက်ကအဖြူမဲတဲကွဲစီတဲ့အရာပါဆိုပြီးတော့သူကရေးလာပါတယ်ရှင်။သူတို့အဲ့လိုစိတ်ပူနေကြတဲ့အချိန်မှာပဲနောက်ထပ်သောရရှင်တယောက်ရေးလာတာကိုပြောပြပေးချင်ပါတယ်။ဒီသောရရှင်ကသူတို့ဒေတာမှာအင်တာနက် Wi-Fi မရတဲ့အတွက်ကြောင့်မလို့တရင်နေမတိမှဆိုးလို့ပါဆိုတော့ကျမစီကိုတောက်ကြနေပြီးခဲ့တဲ့ဒီလေးလပိုင်းနှစ်ရက်နေတော့ငါရေးလာတာဖြစ်ပါရဲ့ရှင
်။လေးယောက်ကြတော့ပါပြီ။ယောက်ျားလေးမှန်သမျှကိုလိုက်ဖမ်းနေလို့တရွာလုံးလွတ်ရပြီးနေရပါတယ်။ Wi-Fi လည်းမရတဲ့ရွာလေးတွေမျိုးမိပင်ချင်းတွေကိုသိရတဲ့သူကအရင်နေနေပါတယ်။ဘယ်သတင်းဌာနမှကလည်းမတင်ပေးသေးပါဘူး။တရင်မသိရသေးလို့လည်းဖြစ်မယ်။ Wi-Fi ရတဲ့သူတွေ speak out များများလုပ်ပေးကြပါဦး။ထမင်းအောင်မစားသေးပါဘူးတဲ့။က ကလေးကံကောလမ်းဘေးတောက်လျှောက်မှာရှိတဲ့ရွာလေးတွေကိုတော့စင်ရအလုံးရင်နဲ့မန္တလေးဘက်ကပါစစ်ကား21စီးကိုစစ်ကူခေါ်ပြီးတော့စစ်မြေပြင်လိုပဲလူစိမ့်မရှိတိုက်နေတယ်။နမြောင်းနှချောင်းချောင်းကွာဟဲလို့ပတ်ဒီမှာဆိုရင်အခုထိပြစ်ခတ်နေပါတယ်။ရွာတွေထဲထိဝင်ပြစ်နေလို့ရွာကန်တွေဖက်ပြေးတိတ်ဆောင်နေရပါတယ်။အခုဆိုထိတဲ့သူတွေလည်းတော်တော်များနေပါပြီ။အင်တာနက်မရတော့နယ်ဘက်ကပြည်သူတွေဘလောက်ထိခံရနေရကိုဘယ်သူမှမသိကြပါဘူး။မီဒီယာအားနည်းတဲ့နယ်မြို့လေးတွေမှာထင်တိုင်းကျဲပြီးလှုပ်ချင်တိုင်းလှုပ်နေတာကိုတနိုင်ငံလုံးသိအောင် speak out လုပ်ပေးကြဖို့တောင်းဆိုပါတယ်
။ဟုတ်ကဲ့ပါ။အခုလိုမျိုးသတင်းပေးပို့တဲ့အတွက်ကျေးဇူးတင်ပါတယ်နော်။သတင်းတွေကိုတော့ကျမတို့ဒီတော်တော်လေးအခုချိန်ကြီးတော့သတင်းတွေကိုတော်တော်လေးအနေရမပြတ်ကသိနေရပါတယ်။WiFi မရလဲတခြားဒီ internet ဆက်သွယ်မှုရှိနေသေးတဲ့သူတွေကလည်းအဆင်မပြတ်သတင်းတွေပို့ကြပါရနော်အခုလိုမျိုးအခက်အခဲကြားကနေပြီးတော့သတင်းတွေလှမ်းပို့ပေးတဲ့သောရရှိတဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်ကျွန်တော်တို့ဒီ season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှိနေတဲ့မှာဒေါက်တာဇော်မင်းဆိုတဲ့တော်ရှင်ရဲ့အကြံပြုစာကိုကျွန်တော်ဖော်ပြပေးစမှာလေ
VOA ကမေးတဲ့မြန်တဲ့အခါဖြေကြားစုပညာတတ်တွေကိုလူလူအများစုကြီးနားမလည်နိုင်တဲ့ဘိုးလိုညှက်ပြောကြတာလေးတွေကျေးဇူးပြု၍နည်းနည်းလျှော့ပေးဖို့မမေးခင်ကတည်းကမေတ္တာရက်ခံပေးပါခင်ဗျာကျေးဇူးတင်ပါတယ်ပြီးတော့အညာဒေတာကအရက်နံမယ်တွေအတန်အတွက်မှန်စေခြင်းပါတယ်ခင်ဗျာပကံပသိန်းပကိုးပဲနွယ်ကုန်းတို့လိုပေါ့ဒီပဲရင်မျိုးမဟုတ်ပဲတပရင်စာလင်းကြီးမဟုတ်ပဲစလင်းကြီးတန့်စဲမဟုတ်ပဲတစဲစင်မီကုံမဟုတ်ပဲစမိတ်ကုံနွားထိုးကြီးမဟုတ်ပဲနှထိုးကြီးစစ်ကိုင်းမဟုတ်ပဲစကိုင်းစားရတွေကိုရေတော့အမှန်ဖတ်တော့အတန်ဆိုသလိုအတန်တွက်တွေမှန်စေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒေါက်တာဇော်မင်းဘလိုတွေညက်မပြောကြပါနဲ့လို့ပြောလာပါတယ်ဟုတ်ကဲ့ဒီအကြံပြုချက်ကအမှန်တမ်းတင်းနေရတယ်လို့လည်းကျွန်မထင်ပါတယ်နော်ကျမတို့လည်းတက်နိုင်သမျှတော့ဒီအင်တာဗျူးဒီကျမတို့တွေးဆမိမြန်ကန်ဖြေကြားရတဲ့သူတွေကိုဟိုအထူးသဖြင့်လူအများစုလူတို့အများစုနားဆင်ရတဲ့အစီအစဉ်ဖြစ်တဲ့အတွက်ကြောင့်မလို့မြန်မာလိုပဲအဓိကထားပြီးတော့ပြောပြကြဖို့တော့ကျမတို့ပန်ကြားတာရှိပါတယ်။တစ်ခါတလေလည်းမြန်မြန်ဆန်ဆန်အင်တာဗျူးရတာမျိုးဆိုရင်ဒီအပြည့်အစုံပြောနေကြသူတွေအတွက်ဒီလိုစကားလုံးလေးတွေလည်းမကြခဏညှက်ပါသွားကြတာကိုလည်းကျမသတိပြုမိပါရဲ့နော်။ဟာဖြစ်ပြီးအခုလိုအကြံပြုလာတဲ့တွေလည်းကျေးဇူးတင်ပါတယ်။ကျမတို့လည်းထပ်ပြီးတော့ပို့ပြီးတော့သတိထားပါမယ်လို့ပြောချင်ပါတယ်။ဒါပြည့်မြန်မာအတန်တွဲတွေနဲ့ပတ်သက်ပြီးတော့ဒေတာအခေါ်အဝေါ်အတန်တွဲလေးတွေကိုပြောပြပေးလာလို့လည်းဒေါက်တာဇော်မင်းကိုအထူးကျေးဇူးတင်ပါတယ်ရှင်။ကျမတို့ VOA အစီအစဉ်ကထုတ်လွှင့်ပေးတဲ့သတင်းတစ်ခုအောက်မှာလာရေးကြတဲ့မှတ်ချက်လေးတွေကိုပြောပြပေးကြပါရစေ။အဲ့ဒီသတင်းကတော့ဒီ CDM လှုပ်ရှားတဲ့အမှုပညာရှင်တွေကိုအာဏာပိုင်တွေအရေးယူဖို့ကြေညာတဲ့သတင်းဖြစ်ပါရဲ့။စစ်အာဏာသိမ်းမှုကိုအကြမ်းဖက်ဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါဝင်တဲ့နယ်မြေကြီးရုပ်ရှင်တရုတ်ဆောင်တွေအဆိုတော်တွေနောက်ပြီးအမှုပညာရှင်တော်တော်များများကိုအာဏာသိမ်းစစ်တပ်ကရာဇသက်ကြီးပုံမှန်905ခါကြီးနဲ့အမှုဖွင့်တာဖြစ်ပါရဲ့။ဒီအမှုပညာရှင်တွေကပြည်သူဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါလာစေဖို့အတွက်အများပြည်သူအထိတ်အလန့်ဖြစ်အောင်သွေးထိုးလှုံ့ဆော်မှုတွေလုပ်ပါတယ်ဆိုပြီးတော့ဒီအရေးယူသူတွေကပြောထားတာအခုလိုအရေးယူရတာဖြစ်ကြောင်းစစ်တပ်ပိုင်းသတင်းဌာနတွေကကြေညာထားပါတယ်ရှင်ဒါရင်းနဲ့ပတ်သက်ပြီးရေးလာကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေကတစ်ခုကိုပြောပြပေးကြပါမယ်ရွှေစင်ဆိုတဲ့သတင်းရှင်မှာကျမတို့ချစ်တဲ့အမှုပညာရှင်တွေဖြစ်ပါတယ်အားလုံးရှောင်ပါအကျန့်ဖက်စစ်အုပ်စုဆွဲတာမခံပါနဲ့မြန်မာပြည်မှာကျမတို့ပြည်သူတွေလူခွင့်ရေးအလုံးစုံချိုးဖောက်ခံနေရပါတယ်။လှူရင်လည်းဖတ်ပါတယ်၊ပရာဟိတလုပ်ရင်လည်းဖတ်ပါတယ်။မတရားတာကိုမတရားဘူးပြောလဲဖတ်ပါတယ်။အမှန်တရားကိုပြောတဲ့သူတိုင်းလည်းဖတ်ပါတယ်။စိတ်ကိုလည်းဖတ်နေဒီလိုလုပ်နေတာကိုမှန်နေတယ်လို့ထင်နေတဲ့သူတွေကိုလည်းပြောချင်ပါတယ်။ကျမတို့ကတလေတည်းစီတခီးတည်းသွားနေကြသူတွေပါ။လှိမ်မောက်ရင်အားလုံးပါပါတယ်။အမြင့်မဲ့ရကြပါ။စစ်အာဏာရှင်တွေဒလန်မလုပ်ပါနဲ့။လူသက်ကောင်မဖြစ်ချင်ပါနဲ့။လူဘဝတတန်တူတူလေးမှာလူတယောက်ပြီးသားအောင်နေပါတဲ့ရွှေစင်ဆိုတဲ့သွားရှင်ပြောလာပါတယ်ရှင်ဒီအမှုပညာရှင်တွေဖန်ခံရတဲ့တဲ့တင်ကြောင့်လူတွေတော်တော်လေးဒေါသထွက်ပြီးတော့မှတ်ချက်တွေအများကြီးရေးလာတာကိုလည်းတွေ့ရပါတယ်เนาะကျွန်တော်အချိန်အကန့်အသတ်ကြောင့်စာတစာမဲဖော်ပြပေးနိုင်တာဖြစ်ပါတယ်ရှင်မှတ်ချက်တွေအားလုံးဖတ်ချင်တယ်ဆိုတော့ကျွန်တော်တို့ရဲ့ဒီ VOA မြန်မာပိုင်း Facebook စာမျက်နှာကျွန်တော်တို့တင်ပေးတဲ့တဲ့တင်ရဲ့အောက်မှာအားလုံးသူတို့ရဲ့သဘောထားကိုယ်ပိုင်သဘောထားအမြင်တွေကိုရေးလာတဲ့မှတ်ချက်တွေကိုတွေ့ရမှာဖြစ်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။တိတ်ချစ်တော်ရရှင်တွေအတွက်မြတ်တာတိလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖြော်ပြပေးဦးမှာဖြစ်ပါတယ်နော်။ Now
Radio မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာတီလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါရဲ့နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါလိမ့်။သောဆင်းရဲစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင့်။ခုတော့တင်းချစ်တဲ့သောဆင်းရဲတွေမြန်မာပြည်ရှင်လက်တဖို့နဲ့ဖြောပြေးပေးကြပါရင်အားလုံးလည်းခွန်အားဖြစ်စေဖို့ခင်မတို့ရဲ့ကြိုးကြတဲ့ဆိုတဲ့တခြင်းလေးနဲ့ဖြောပြေးပေးကြပါရှင်။အားလုံးနှစ်ချိုက်ခံစားနိုင်ပါစေနော
်။要拿的卡有吗我却便宜要飞走几年啊大包呀也是买到几天里不见那就也买到几天有谁也阿满哭啊蓝脚满月姐姐Yani utalong kong yin mui pwa ya yasi Mai kong si piane ye Kuja me chule Ti la de chan ye pi Kongja cha ku cha me
ချင်းကိုနားဆင်ကြကြရပါမယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနဲ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဗီဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာကနေပြောထုတ်လွှင့်ချိန်နဲ့တစ်ပြိုင်နက်တိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook မှာပြန်ပြန်နားထောင်နိုင်လို့ VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App မှာကြားပြီးနားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bammy.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်ကြီးအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။ပြင်းအားဆိုင်ညှော်လိုက်နဲ့မိုင်းကောင်းချီပြန်လေးပြီကျိုးကြမ်းနဲ့တို့ရဲ့မိုင်းကောင်းချီကြီးနဲ့ဆုံးချက်ချက်ကူကြမယ်ချုံနဲ့အောင်မြင်ရင်ဟာဒီပင်နဲ့အားနဲ့မှခေါ်နိုင်မှာ
Thank you. င်ကြတဲ့အခါအဲ့ဒီသတင်းလိုရဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဘ ഹു ထူးခြားရသည်ဟုသတင်းတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မမျိုးလူလည်းကတင်ဆက်ပေးထားပါတယ်။ဒီနေ့မှာတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတာဝန်ပေးအပ်ထားတဲ့ International Investigative Mechanism of Myanmar အတူကောက် IIMM လို့ခေါ်ဆိုတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့လုပ်ငန်းစဉ်ရန်နေရာအကြောင်းပြောပြပေးပါမယ်။ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဖြစ်ပွားနေစေဖြစ်တဲ့နိုင်ငံတကာရာဇဝတ်မှုတွေနိုင်ငံတကာဥပဒေချိုးဖောက်မှုအထောက်အထားတွေကိုထိန်းသိမ်းပြီးစစ်စစ်သုံးသပ်နိုင်မှုအတွက် IIMM လို့ခေါ်တဲ့လုပ်ငန်းစဉ်ရန်ညားတစ်ခုကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီက2018ခုနှစ်စက်တင်ဘာလမှာဖွဲ့စည်းတာဝန်ပေးခဲ့တာဖြစ်ပါတယ်IIMM ဟာမြန်မာပြည်ဝင်မှာဖြစ်ပျက်နေတဲ့ကျူးလွန်နေတဲ့နိုင်ငံတကာရာဇဝတ်မှုတွေဥပဒေချိုးဖောက်မှုတွေရဲ့အထက်အလက်အထောက်အထားတွေကိုရယူထိန်းသိမ်းထားပြီးဒေသဆိုင်ရာအဆင့်နိုင်ငံတော်အဆင့်နဲ့နိုင်ငံတကာတရားရုံးအဆင့်တွေမှာတရားစွဲဆိုမှုတွေပြုလုပ်တဲ့အခါသက်သေအထောက်အထားဖြစ်အသုံးပြုနိုင်မှုတင်ပြပေးနိုင်မှုလုံဆောင်တဲ့ရန်ညားဖြစ်ပါတယ်IIMM ဟာတရားရုံးတစ်ခုမဟုတ်သလိုဖမ်းဆီးပိုင်ခွင့်စစ်ဆေးပိုင်ခွင့်မျိုးတော့မရှိပါဘူး။ဒါပေမဲ့လည်း IIMM ရဲ့ခိုင်လုံတဲ့အချက်အလက်တွေပေါ်မူတည်ပြီးအပြစ်ကျူးလွန်သူတွေကိုသက်ဆိုင်ရာတရားရုံးတွေအရေးယူတန်ခတ်မှုတွေပြုလုပ်နိုင်တဲ့အဖွဲ့အစည်းတွေကဆက်လက်လှုပ်ဆောင်သွားကြရမှာပါ။IIMM အနေနဲ့2011ခုနှစ်နောက်ပိုင်းမြန်မာနိုင်ငံရဲ့ဘေးနေရာဒေသမှာပဲဖြစ်ဖြစ်ဘေးသူတွေကပဲကျူးလွန်ကျူးလွန်အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးတွေဥပဒေတွေနဲ့ညှိနှိုင်းစေတဲ့ရာဇဝတ်မှုတွေလူကျူးမှုတွေရဲ့အချက်အလက်တွေကိုစုဆောင်းပါတယ် IIMM ရဲ့လက်ရှိဥက္ကဋ္ဌအဖြစ်တာဝန်ပေးထားသူကတော့နိုင်ငံတကာရာဇဝတ်မှုတရားမျှတရေးရှင်လေအမေရိကန်နိုင်ငံသားနီကိုလတ်ခွန်ဂျင်ဖြစ်ပါတယ်သူဟာအပြည်ပြည်ဆိုင်ရာတရားရုံးခုနှစ်ရုံးမှာတာဝန်ထမ်းဆောင်ခဲ့ပြီးအနည်း20နီးပါးအတွေ့အကြုံရှိသူလည်းဖြစ်ပါတယ်။ IIMM အနေနဲ့အချက်လက်တွေစုဆောင်တဲ့နေရာမှာခိုင်လုံမှုဘယ်လောက်ရှိသလဲ၊လွန်ကျူးမှုတွေဘယ်လောက်အထိစိုးဝါးသလဲ၊ဒီလိုလွန်ကျူးမှုတွေအတွက်ဘယ်သူတွေမှာတာဝန်ရှိသလဲဆိုတဲ့သုံးသပ်မှုတွေကိုလည်းပြုလုပ်ပါတယ်။လက်တော်မှာအရေးနဲ့ပတ်သက်ပြီးဥက္ကဋ္ဌနီကိုလတ်စ်ခွန်ဂျီယံကလက်ရှိဖြစ်ပျက်မှုတွေဟာအာဏာပိုင်တွေရဲ့တာဝန်ရှိကြောင်းနဲ့ကျူးလွန်ခံရမှုတွေကိုအထောက်အထားတင်ပြနိုင်ဖို့အချက်အလက်တွေဆက်သွယ်ပေးပို့ကြဖို့မတ်လ18ရက်နေ့ကပြောဆိုတိုက်တွန်းထားပါတယ်။ဒီလိုတိုင်စားတဲ့အခါပြစ်မှုကျူးလွန်ခံရသူတွေကိုယ်တိုင်လည်းအချက်အလက်တွေကိုပေးပို့တိုင်စားနိုင်ပါတယ်။အဲဒါကြောင့်ကို့မှာ IIMM အတွက်အသုံးဝင်နိုင်တယ်လို့ယူဆရတဲ့အချက်လက်တွေရှိတဲ့အခါ Signal လို့ခေါ်တဲ့ Message ပို့လို့ရတဲ့ Application ကို Download လုပ်ပြီးအဲဒီကနေဖုန်းနံပါတ် 0186-691-1238 ကို Message ပို့တိုင်ကြားနိုင်ပါတယ်။ဒါအပြင် Protomail ဖြစ်တဲ့ mountain741@protomail.com ကိုလည်း Email ပို့ပြီးတိုင်ကြားလို့ရပါတယ်။IIMM တိုင်ကြားလာသူတွေရဲ့အချက်လက်တွေကိုလုံခြုံအောင်ထားပြီးကျူးလွန်သူတွေ၊တာဝန်ရှိသူတွေကိုအရေးယူနိုင်မှုအတွက်စံချိန်တိုက်မှုမျိုးရှိမရှိသုံးသပ်စစ်ဆေးပါတယ်။တိုက်မှုမျိုးရှိပြီးဆိုရင်တော့သက်ဆိုင်ရာတရားရုံးတွေမှာတရားစွပ်စွဲမှုတွေပြုလုပ်နိုင်ဖို့အမှုတွေစတင်ဖွင့်ပါတယ်ရှင
်။ UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်တွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။
တင်ငွေနေညပိုင်းသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနောက်ဆက်လို့အပြီးမှာတော့ဒီကနေ့အတွက်သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်မြန်မာနိုင်ငံတဝန်းဆီယနာတင်ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေတာမှာဒီကနေ့မှလည်းရန်ကုန်မြို့နေရာတချို့မှာဆန္ဒပြပွဲတွေရှိခဲ့ပါတယ်ရ
ရန်ကုန်မြို့စုလီတဝိုင်းမှာတော့စစ်ကောင်စီစန့်ကျင်ဆန္ဒပြတဲ့လူငယ်တချို့ဤစာပွဲတော်နေ့အထိမ်းမှကျေးဥရီပေါ်မှာစာတမ်းတွေရုပ်ပုံတွေရေးဆွဲပြီးတော့လူတွေကိုလိုက်ဝေပြီးခဲ့ပါတယ်။ ရန်ကုန်အပါဝင်ပြည်နယ်တိုင်းအသီးသီးမှာလည်းဆေးရနာသိန်းဆန္ဒပြပွဲတွေဆက်လက်ပြုလုပ်နေသလိုအာယုံဦးတပိတ်လမ်းလျှောက်တပိတ်လူမဲတပိတ်စိုက်ကဲတပိတ်စတဲ့လူလူပါဝင်နဲ့လှုပ်ရှားမှုတွေကိုလည်းပြုလုပ်ခဲ့ကြပါတယ်ရှင်။မြန်မာနိုင်ငံမှာရောက်နေတဲ့စီးရဲနဲ့ရုတ်တံသတင်းဌာနနိုင်ငံတကာရေးရအကြီးတန်းသတင်းတော့ကလာရစ်ဆာဝတ်ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသတင်းပြန်ကြားရေး တယ်လို့အခုချိန်ထိသတင်းထုတ်ပြန်တာတော့မရှိသေးပါဘူ
းဒီကနေ့အတွက် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VOA အစီအစဉ်တွေကိုအားပေးနာဆင်နေတဲ့ကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးဒီပီယာကင်းကွာကိုရောစိတ်ပါရှင်နဲ့ချမ်းမြေ့ကြပါစေရှင်This program.